Welcome to the Voice of America in Burmese.
mingla shi de mnat khin phit ja ba sa khmyar american bi rang su washington dc ga ni 2015 khu ne october 19 ye tanin la ni mnat khin voa season ni ko myanmar san no chain mnat 6 na yi ga ni corona yi thi line no meter 24 line no meter 32 ne line no meter 40 ro ga ni dai ya itan lwin ni ba bi ဒီမနက်အစီအစဉ်မူကတော့ကျွန်တော်ရဲကောင်ဖြစ်ပါတယ်
။မင်္ဂလာနံနက်ခင်ပါခင်ဗျာကျွန်တော်စက်မိုးပြီပါအခုမနက်ဖက်နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့လူကြီးညာပေးမှာဖြစ်ပါတယ်စိတ်ဝင်စားစရာသတင်းတွေကတော့အမေရိကန်အစိုးရကအီရန်နိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုဖေရှားပစ်နိုင်ဖို့အတွက်စတင်စီစဉ်လှုပ်ဆောင်ဖို့သမ္မတဥဘားမကတနင်္ဂနွေနေ့မှာတိုက်တွန်းလိုက်ပါတယ်အစ္စရေးနိုင်ငံဘတ်စကာဂိတ်တစ်ခုမှာအာရပ်လူမျိုးတစ်ဦးရဲ့တက်ခတ်မှုကြောင့်အစ္စရေးစစ်သားတဦးတေဆုံးပြီးတော့ဆယ်ယောက်လောက်ဒဏ်ရာရရှိသွားပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေအခုမှနဲ့ကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီနေ့နားဆင်ရမယ့်သတင်းလော်ရီထဲမှာဒေါန်ဆန်းစုကြည်ရဲ့၃ရက်ကြာရခိုင်ပြည်နယ်ခီးစဉ်ကတော့ပြီးဆုံးသွားပါပြီ
တော်တော်များများကိုပြည်ချင်းနေဆိုင်တဲ့ပုံစံတွေအားလုံးလူပြောတဲ့ဘာသာမရေးလေလေးဆုံးဆုံးနဲ့နေနိုင်တယ်ဆိုတာကအစ်မတော်ကအရေးကြီးပါတယ်
ဒါကတော့ရခိုင်ပြည်နယ်ခီးစဉ်အတွင်းတောင်ဆန်းစုကြည်ပြောကြားသွားတာပါအခုလိုပြောကြားချက်တွေကိုသတင်းစီစဉ်အပြီးမှာအပြည့်အစုံနားဆင်ကြရပါမယ်အဲ့ဒီနောက်တော့မြန်မာအမေရိကန်နိုင်ငံရောက်မြန်မာတွေကြိုတင်မဲပေးရမှာအခက်အခဲတွေရင်ဆိုင်နေရတဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်ဒီအကြောင်းတွေပါဝင်မြန်မာဒီမိုကရေစီရဆွေးနွေးကမ်းမြန်မာပြည်ကပေးစာအစီအစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဒီမနက်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာဒါတွေကိုအလှည့်မပေးခင်အခုအရင်ဆုံးထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမဝင်နဲ့ကိုညောင်ဝင်းအောင်တို့ကကြေညာပေးပါမယ်ခင်ဗျာ
အမေရိကန်အစိုးရအနေနဲ့နှစ်ဖက်ပူးပေါင်းဆောင်ရွက်ရမယ့်အစီအစဉ်တွေကိုစတင်မဲ့ Adoption Day လို့သတ်မှတ်ထားတဲ့နေ့မှာအီရန်နိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုဖေရှားပစ်နိုင်စေဖို့အတွက်စတင်စီစဉ်လှုပ်ဆောင်ဖို့အမေရိကန်သမ္မတဘရက်အိုဘားမားကတနင်္ဂနွေနေ့မှာတိုက်တွန်းပြောကြားလိုက်ပါတယ် Adoption Day ဆိုတာကတော့ပြီးခဲ့တဲ့ဇူလိုင်လအတွင်းအီရန်နိုင်ငံရဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့သဘောတူညီမှုပေါ်လက်မှတ်ရေးထိုးခဲ့ကြတဲ့အဖွဲ့ဝင်နိုင်ငံတွေအားလုံးကပထမခြေလှမ်းစတင်အကောင်အထည်ဖော်ဖို့သတ်မှတ်တဲ့နေ့ဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ဒီအရေးကြီးတဲ့ခြေလှမ်းကိုကြိုဆိုပါတယ်။မိတ်ဖက်နိုင်ငံတွေနဲ့အတူကျွန်တော်တို့အားလုံးအနေနဲ့အားလုံးစိုးရိမ်နေကြတဲ့အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတော့အကောင်အထည်ဖော်တဲ့နေရာမှာအပြည့်အဝအာရုံစိုက်လှုပ်ဆောင်ကြဖို့အရေးကြီးတဲ့အချိန်ကာလဖြစ်ပါတယ်လို့မစ္စတာအိုဘားမားကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။အီရန်နိုင်ငံဘက်ကတော့သဘောတူညီချက်အရသူတို့ဘက်ကလုတ်ဆရာရှိတာတွေကိုစတင်ပြီးတော့လုပ်နေပါပြီလို့မစ္စတာအိုဘားမားကပြောပါတယ်။ဒီအထက်မှာဆက်တလက်တွေဖေရှားပစ်တာ၊တင်းစီထားတဲ့ယူရေနီယံတွေကိုချော့ချပစ်တာ၊အစရှိတဲ့နျူကလ িয়ার လက်နဲ့တိစောက်ဖို့မဖြစ်နိုင်တာတွေကိုပြတ်တဲ့လုပ်ရက်တွေကိုလှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်။ဥရောပတမကအနေနဲ့လည်းအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပိတ်ဆို့ရေးယူထားမှုတွေကိုစတင်ရုပ်သိမ်းပေးဖို့အတွက်ရည်ရွယ်ချမှတ်ထားတဲ့ဥပဒေကိုတနင်္ဂနွေနေ့မှာပြဋ္ဌာန်းလိုက်ပါတယ်။
တနက်နဲ့ဒါကင်ဆောင်ထားသူအရတ်တူကဘီယာရှဘာဘတ်စကာဂိတ်မှာတနင်္ဂနွေနေ့ကတိုက်ခိုက်ခဲ့တာအတွက်အစ္စရေးစစ်သားတူတေဆုံးပြီး10ဦးလောက်ဒဏ်ရာရခဲ့ပါတယ်တိုက်ခိုက်ခဲ့သူကတော့ရဲရဲပြစ်ခတ်မှုကြောင့်တေဆုံးသွားပါတယ်ဒါဟာသတင်းနှစ်ပတ်ကျော်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကတစ်ခုဖြစ်ပြီးအစ္စရေးနဲ့ပါလက်စတိုင်းတွေကြားကြမ်းဖက်တိုက်ခိုက်မှုတွေအတွင်းအစ္စရေးရှိဦးနဲ့ပါလက်စတိုင်း42ဦးတေဆုံးခဲ့တာဖြစ်ပါတယ်ဘတ်စကာဂိတ်မှာတိုက်ခိုက်ခဲ့သူဘယ်သူပဲဝါဆိုတာမသိရသေးပါဘူးရဲတွေကတော့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်ပွားအောင်ဂျေရူဆလင်အရှေ့ပိုင်းကပါလက်စတိုင်းကျေးရွာနဲ့ဂျူးတွေနေထိုင်တဲ့အာမွန်ဟာနက်ဇက်ဒေသကြားနိုင်ငံတစ်ခုကိုစပြီးတိစောင့်နေပါတယ်ခင်ဗျာ
အမေရိကန်ကဥဆောင်ကပြီးခဲ့တဲ့သတင်းဘက်ကစီးရီးယားနိုင်ငံအတွင်းပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းအယ်ကိုင်ဒါအကြမ်းဖက်အဖွဲ့အစည်းနဲ့ဆက်ဆံနေတဲ့စစ်သွေးကြောအဖွဲ့ရဲ့ထိတ်တန်းခေါင်းဆောင်တယောက်ကိုတုတ်တင်နိုင်ခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကအတည်ပြုပြောဆိုလိုက်ပါတယ်ကာတာဘရီနေကတိုက်ခိုက်မှုအတွင်းဆော်ဒီနိုင်ငံသားစနာဖီနဆာတိဆုံသွားတယ်လို့ပင်တဂွန်စစ်ဌာနချုပ်ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။သူဟာကိုရဆန်အဖွဲ့ဝင်တယောက်ဖြစ်တယ်လို့အယ်ခိုင်ဒါအဖွဲ့ရဲ့စစ်စင်ရေးတွေကိုငွေကြေးထောက်ပံ့မှုတွေလှုပ်ဆောင်ပေးနေတဲ့ကာလရှိကြဂျီဟာဒစ်အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်။အသက်30အရွယ်စစ်သွေးကြွခေါင်းဆောင်ကိုတပ်ပစ်လိုက်နိုင်တာကအမေရိကန်နဲ့အမေရိကန်ရဲ့မဟာမိတ်တွေအပေါ်တိုက်ခတ်ဖို့စီစဉ်နေတဲ့ကိုရဆန်အဖွဲ့ပေါ်ကြီးမားတဲ့ထိုးနှက်ချက်ဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောဆိုလိုက်ပါတယ်။အယ်နာဆာစီးရီးယားနိုင်ငံအတွင်းအယ်နာရှာနဲ့အယ်ခိုင်ဒါအဖွဲ့တွေနဲ့ပါဝင်ပတ်သက်နေတဲ့သူတို့ရဲ့အခမ်းအနားတွေကြောင့်အမေရိကန်ဘန်ဒါရေးဝန်ကြီးဌာနက2014ခုနှစ်ကတည်းကသူ့ကို အထူးသတ်မှတ်ထားတဲ့ကမ္ဘာအကြမ်းဖက်သမားစီးမှထည့်သွင်းခံထားရသူလည်းဖြစ်ပါတယ်ခင်ဗျာ
။ဥရောပနိုင်ငံတွေရင်ဆိုင်နေရတဲ့ရွှေပြောင်းအခြေချသူတိုးဝင်လာနေတဲ့အကြက်တဲကိုကူညီပြည့်ရှင်းဖို့အတွက်တူရကီနိုင်ငံအနေနဲ့ရွှေပြောင်းသူဒုက္ခသည်တချို့ကိုလက်ခံသွားဖို့ဂျာမနီအစိုးရကတောင်းဆိုလိုက်ပါတယ်။အပြန်အလှန်အားဖြင့်တူရကီနဲ့ဥရောပကြားပြည်ဝင်ခွင့်ဗီဇာရှော့ပေါ့ရေးတွေပါဝင်မှာဖြစ်ပါတယ်။တူရကီဝန်ကြီးချုပ်အာမက်ဒဗ်လူတိုဂလူနဲ့အစ္စတန်ဘူမြို့မှာတင်းငွေနေတွေကဆွေးနွေးပြီးဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကကြေညာလိုက်တာဖြစ်ပါတယ်။တူရကီအနေနဲ့လည်းဥရောပနိုင်ငံတွေဝင်လာတဲ့ရွှေပြောင်းဒုက္ခသည်တချို့ကိုလက်ခံပေးရမှာဖြစ်ပါတယ်လို့အန်ဂလာမာကဲကပြောပါတယ်။ဥရောပနိုင်ငံတွေရဲ့အရှိအလဲပိုင်းနိုင်ငံတွေကနဲ့ဆီးရီးယားနိုင်ငံကဒုက္ခသည်တွေဝင်လာနေကြတာဖြစ်ပါတယ်ခင်ဗျာ။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တံမြန်မာပိုင်းစီစဉ်ကတနင်္လာနေ့မနက်ခင်းနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။အင်ဒိုနီးရှားနိုင်ငံအာချေခရိုင်မှာဒုက္ခသည်တွေစုစည်းထားတဲ့နေရာကနေရိုဟင်ဂျာ182ယောက်ထွက်ပြေးသွားကြတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။သူတို့ကိုထွက်ပြေးသွားဖို့အတွက်လူမှောင်ခိုးကူးသူတွေကစီယုံလှုပ်ဆောင်သွားတာဖြစ်နိုင်တယ်လို့လည်းစနေနေ့မှာပြောကြားလိုက်တာပါ။ဒေသအစိုးရအရာရှိတွေကုလသမဂ္ဂဒုက္ခသည်အေဂျင်စီနိုင်ငံတကာပြောင်းရွှေ့နေထိုင်သူများအဖွဲ့အစည်းစတဲ့အဖွဲ့တွေပူးပေါင်းပြီးတော့တောက်ကြနေရိုဟင်ဂျာဒုက္ခသည်322ယောက်နေထိုင်ဖို့စီစဉ်ပေးထားတဲ့နေရာကိုဝင်ရောက်စစ်ဆေးရမှာ140ကိုပဲတွေ့ခဲ့ရတယ်လို့ AP သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။ဒုက္ခသည်တွေကိုထားရှိရနေရာအာရှမြောက်ပိုင်းဗလန်အဒိုကျေးရွာဖြစ်တဲ့အကြောင်းမြောက်ပိုင်းအာရှဒေသအစိုးရပြောခွင့်ရသူကပြောပါတယ်။စုံစမ်းစစ်ဆေးမှုတွေပြုလုပ်နေပြီးဒီကိစ္စကိုဘယ်သူကစီစဉ်ဆောင်ရွက်တာလဲဆိုတော့ကိုရဲတပ်ဖွဲ့နဲ့ဒေသအစိုးရဖွဲ့ကဖော်ထုတ်နိုင်ဖို့ကြိုးပမ်းနေတယ်လို့လည်းပြောဆိုပါတယ်ခင်ဗျာ။
ထောင်ပေါင်းများစွာသောပျောက်ဆုံးသူတွေနဲ့ဒေဆုံးပြီလို့ယူဆရသူတွေရဲ့ကံကြမ္မာအတွက်ပြည်တွင်းစစ်ကိုအဆုံးသတ်နိုင်မယ်လို့ကိုလံဘီယာအစိုးရနဲ့မတ်ခ်စ်ဝါဒီသဘုံနေကြတရားဝင်သဘောတူညီမှုတစ်ခုရဖို့ဆုံးဖြတ်ခဲ့ကြပါတယ်ကိုလံဘီယာအစိုးရနဲ့ FARC ကိုလံဘီယာသဘုံနေကြဒီသဘောတူညီမှုကိုကျူဘာနိုင်ငံဟာဗနာမြို့မှာပြီးခဲ့တဲ့စနေနေ့ကရယူနိုင်ခဲ့ပြီး2016မတ်လကျရင်လူသိရှင်ကြလက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။1964ကစခဲ့တဲ့တပုံထမှုနောက်ပိုင်းကိုလံဘီယာနိုင်ငံတွင်းမှာလူပေါင်း 9,100 ကျော်ပျောက်ဆုံးခဲ့တယ်လို့အစိုးရကခန့်မှန်းထားပေမဲ့တကယ်တမ်းမှာပျောက်ဆုံးသူ300,000လောက်ရှိနိုင်တယ်လို့ကာယကံရှင်တွေဘက်ကပြောဆိုနေပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံအရှေ့ဘက်မှာပြီးခဲ့တဲ့နှစ်အတွင်းပစ်ချခံခဲ့ရတဲ့မလေးရှားလေကြောင်းပိုင်ခီးတဲ့တွေလေMH-17 နဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံကတာဝန်ခံတဲ့အကြောင်းယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောဆိုလိုက်ပါတယ်။ CNN သတင်းဌာနနဲ့အင်တာဗျူးပြုလို့ရမှာနိုင်ငံတနေငံအနေနဲ့တော့၎င်းပြစ်ခတ်သူအနေနဲ့တော့၎င်းလေရင်ကိုပြစ်ချခဲ့တဲ့အတွက်တာဝန်ယူတဲ့အကြောင်းမလေးရှားလေကြောင်းလိုင်းအနေနဲ့လည်းတရားဥပဒေအရတိုင်ကြားတဲ့လို့မစ္စတာပိုရိုရှန်ကိုကပြောဆိုလိုက်ပါတယ်။ Dash ကဥဆောင်ပြီးတော့ပြုလုပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့က MH-17 လေကြောင်းပိုင်လေရင်ဟာရုရှားနိုင်ငံကထုတ်လုပ်တဲ့မြေပြင်ကနေဝေဟင်ပစ်တဲ့မစ္စိုင်းဒုံးကြီးထိကျပြီးတော့ထိမှန်ပြီးတော့ပြက်ကျသွားတာဖြစ်တယ်လို့ပြီးခဲ့တဲ့သတင်းပတ်တွင်ပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံပြည်တော်စုလေကြောင်းအေဂျင်စီရဲ့အကြီးအကဲကတော့ဒါကိုညှင်းဆုပ်လိုက်ပြီးကုလသမဂ္ဂအနေနဲ့ဒီလေရင်ပြက်ကျမှုပေါ်စုံစမ်းစစ်ဆေးရေးလုပ်တင်တယ်လို့တောင်းဆိုလိုက်ပါတယ်
။တဖြည်းဖြည်းရွေလျားလာနေတဲ့တိုင်ဖုန်းမွန်တိုင်းကော့ပူဟာတနင်္ဂနွေနေ့ကဖိလစ်ပိုင်မြောက်ပိုင်းကိုဦးတည်လာနေပါတယ်။မုန်တိုင်းကြောင့်လူတဦးအနည်းဆုံးသေဆုံးပြီးလူဦးရေထောင်နဲ့ချီနေအိမ်တွေကနေဘေးကင်းရကိုရွှေ့ပြောင်းနေပါတယ်။မုန်တိုင်းဟာကမ်းခြေအရောက်မှာအားရွတ်သွားပေမဲ့လေပြင်းတိုက်ပြီးမိုးတဲထန်တဲ့အတွက်ဆက်သွယ်ရေးလိုင်းနဲ့မီးတွေပြတ်တောက်နေပါတယ်။တောင်းနဲ့ချီတဲ့လူတွေဟာမီးမရှိဘဲနေရာတချို့မှာရေကြီးရေရှမ်းနေဖြစ်နေပါတယ်။ဖိလစ်ပိုင်မြောက်ပိုင်းလူစုံကျွတ်မကြီးကိုလေရင်ပြန်တမ်းမှုတွေရန်နာထားရပါတယ်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်မတွေကိုအလှည့်ပေးပါရစေ။ အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ရဲ့၃ရက်ကြာရခိုင်ပြည်နယ်မဲဆွယ်စည်းရုံးရေးခီးစဉ်မှာအများစိုးရိမ်နေကြသလိုပြဿနာတစ်စုံတစ်ရာဖြစ်ပွားတာမျိုးမရှိဘဲပြီးဆုံးသွားခဲ့ပါတယ်။အတိုင်းဝိုင်းနှစ်ဖက်ကြားပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ခီးစဉ်တွင်စီးလုံးညီညွတ်ကြဖို့တိုက်တွန်းခဲ့သလိုနိုင်ငံအတွင်းမှီတင်းနေထိုင်သူအလုံးကိုလည်းလူမျိုးမျိုးဘာသာမျိုးလုံခြုံမှုရှိစေရေးဟာတိတ်ကိုအရေးပါတယ်လို့ဒေါင်ဆန်းစုကြည်ကအလေးပေးပြောကြားခဲ့ပါတယ်။အပြည့်စုံကိုမန်အင်ဂျင်နီကတင်ဆက်မှာဖြစ်ပါတယ်။
ဒေါင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်မတိုင်ခင်မှာဒီခီးစဉ်နဲ့ပတ်သက်ပြီးလုံခြုံရေးအရာစိုးရိမ်မှုတွေဒေသခံတွေကစန့်ကျင်ကန့်ကွက်ဆန္ဒပြကြမယ်ဆိုတဲ့အတန်တွေထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့အခု၃ရက်ကြာခီးစဉ်အတွင်းမှာတော့ရခိုင်ဒေသခံပြည်သူတွေတိုင်းနဲ့ချီပြီးဒေါင်ဆန်းစုကြည်ကိုကြိုဆိုအားပေးခဲ့တာကိုတွေ့ခဲ့ကြရပါတယ်။ခီးစဉ်စတင်ခဲ့တဲ့တောက်ကြနေ့မှာဒေါင်ဆန်းစုကြည်ဟာတောင်ကုန်းမြို့ကရခိုင်ပြည်သူတွေနဲ့တွေ့ဆုံပြီးလူမျိုးရေးဘာသာရေးကိုနိုင်ငံရေးမှာအသုံးချတာဟာဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရာရောက်ကြောင်းပြောကြားခဲ့ပါတယ်။စနေနေ့မှာတော့တန်တွဲမြို့မှာလူထုဟောပြောပွဲကျင်းပခဲ့ပြီးပဋိပက္ခဖြစ်နေတဲ့ဒေသတွေမှာနိုင်ငံသားတိုင်းစိတ်အေးချမ်းသာနေနိုင်ရေးလုံခြုံမှုရှိရေးဟာအရေးကြီးကြောင်းဒေါင်ဆန်းစုကြည်ကအခုလိုပြောသွားခဲ့ပါတယ
်။ဘာသာရေးကိုပြည်သူ့ကိုဆိုင်တဲ့ပုံစံအားလုံးလူမျိုးတွေဘာသာမျိုးလူမျိုးဆုံးဖုံနဲ့နေနိုင်တဲ့ဆရာကအစ်မတော်ကအရေးကြီးပါတယ်။အဲ့ဒီလိုလုံခြုံဆုံးဖုံနဲ့စိတ်လုံခြုံမှုကိုယ်လုံခြုံမှုရှိမှဒီနိုင်ငံဟာအကျဆုံးတာပါ
။တနင်္ဂနွေနေ့ကဂွားမြို့စီယုံရေးဟော့ပြောပွဲမှာတော့နိုင်ငံသားအားလုံးညီညွတ်နေထိုင်ရေးအရေးကြီးကြောင်းအထူးအလေးပေးပြောကြားခဲ့သလိုအရေးမဲဆွယ်စီယုံရေးခီးစဉ်တွေမှာလိုပဲရွေးကောက်ပွဲမှာပြည်သူတွေစိတ်ချရတဲ့ပါတီအနိုင်ရဖို့လူကိုမကြည့်ပဲပါတီကိုပဲကြည့်ပြီးမဲထဲဖို့အရေးကြီးတယ်လို့ဒေါင်ဆန်းစုကြည်ကဆိုပါတယ်ဒါအပြင်အမုန်းတရားနဲ့ကြောင်ရွံ့မှုဟာမြန်မာနိုင်ငံအတွင်းအကျိုးမရှိခဲ့ဘူးလို့ပြောကြခဲ့ပြီးမဲတဲ့အရာမှာတိုင်းရင်းသားဒေသခံတွေအနေနဲ့ချင်းချောက်တိုင်းမကြောက်ကြဘူးအခုလို့ပြောပါဗျ။အဲ့
တော့6တိုင်းလည်းမကြောက်ပါနဲ့ဆိုတော့အားလုံးနားလည်ပါရနော်။အဲ့တော့အထူးဖြင့်ဒီခါမှာရွေးကောက်ပွဲမတိုင်မီမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲမပေးရင်လို့ဤမျိုးမျိုးနဲ့6နေတဲ့အင်္ဂလန်မကြောက်ပါနဲ့လို့ကျွန်မအနေနဲ့တိုက်တွန်းကြည့်ပါ
ဒေါင်ဆန်းစုကြည်ရဲ့ရခိုင်ခီးစဉ်မှာလုံခြုံရေးအတွက် NLD လူငယ်အဖွဲ့ဝင်900ကျော်လောက်တာဝန်ယူဆောင်ရွက်ခဲ့ကြတယ်လို့ NLD တန်တွဲခရိုင်ဥက္ကဋ္ဌက VOA ကိုပြောပါတယ်။တနင်္ဂနွေနေ့ကရခိုင်ပြည်နယ်ခီးစဉ်အပြီးမှာဒေါင်ဆန်းစုကြည်ဟာအေယာဝတီတိုင်းငတိုင်းချောင်းရေကြီနဲ့ကျုံပျော်မြို့တွေမှာလူထုနဲ့တွေ့ဆုံဟောပြောခဲ့ပြီးနောက်ညနေပိုင်းမှာရန်ကုန်မြို့ကိုပြန်လည်ရောက်ရှိခဲ့ပါတယ်ရှင်။
မန်အင်ဂျင်နီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအောက်တိုဘာလ18ရက်တနင်္ဂနွေနေ့ဟာကြိုတင်မဲပေးခွင့်ရှိတဲ့နောက်ဆုံးနေ့ဖြစ်ပါတယ်။ဒီလိုမဲပေးရမှာမဲပြားအစုံလင်နဲ့မဲပေးခွင့်ရသူတွေရှိသလိုမဲပြားမစုံလင်တဲ့အတွက်လည်းရသလောက်ပဲမဲပေးခဲ့ရတဲ့သူတွေလည်းရှိနေပါတယ်။အကြောင်းစုံကိုကိုညောင်ဝင်းအောင်ကတင်ပြပါမယ်
။အောက်တိုဘာ18ရက်မှာအမေရိကန်ပြည်ထောင်စုအတွင်းနေရာ3ခုမှာကြိုတင်မဲပေးနိုင်တယ်လို့မြန်မာတန်ရုံးကကြေညာထားခဲ့တာပါ။ဝါရှင်တန် DC ကမြန်မာတန်ရုံး၊နယူးယောက်မြန်မာအစိုးရကိုယ်စားလှယ်ရုံးနဲ့ Los Angeles မှာရှိတဲ့မြန်မာကောင်စစ်ဝန်ချုပ်ရုံးတွေမှာမဲသွားပေးကြရတာပါ။ Los Angeles ကောင်စစ်ဝန်ချုပ်ရုံးမှာမဲပေးခွင့်ရှိသူ85ဦးရှိတယ်လို့ကြေညာထားပါတယ်။ Los Angeles မြို့တက္ကသိုလ်တစ်ခုမှာကျောင်းတက်နေတဲ့ကိုကောင်းထက်ကတော့မဲပေးပိုင်ခွင့်ရှိသူစီးရင်ထဲမှာသူ့နာမည်ပါပေမဲ့တကယ်တမ်းမဲပေးခွင့်မရခဲ့ဘူးလို့ VOA ကိုပြောပြပါတယ်။
ဒီ LA ကောင်စစ်ဝင်ရုံကထုတ်ပြန်ထားတဲ့စာရင်းထဲမှာကျွန်းနာမည်ကမပါလာတော့သူတို့ပြရဲအစိုးရဤခွင့်ပြုချက်ဖြင့်ရောင်းရှိနေသောဆန္ဒမဲပေးပိုင်ခွင့်ရှိသူများစာရင်းဆိုပြီးအဲ့ဒီထဲမှာကျွန်းနာမည်ပါလာတယ်ဒါပေမဲ့အဲ့မှာပါလာရင်းနဲ့ဘာလို့ဟိုဒီကောင်စစ်ဝင်ရုံရဲ့စာရင်းထဲမှာမပါတာလဲဆိုတော့သူတို့လည်းအဲ့ဒါမသိဘူးရဲရုံးတဲ့ဝန်ထမ်းတွေမရောက်လာမသိဘူးစာရင်းထဲမှာမပါလာဘူးပေါ့အဲ့တော့သူတို့ဒီနိုင်ငံခြားရေးဝန်ကြီးရုံးနဲ့ရေကောက်ပွဲကော်မရှင်ကိုသူတို့လွှဲချလိုက်တယ်နိုဝင်ဘာ6ရက်နေ့မြန်မာပြည်မှာမဲပေးတဲ့အချိန်မှာသွားပေးမှရလိမ့်မယ်အဲ့ဒါအပြင်တော့တခြားဟိုဘာမှလုံနိုင်စရာမရှိတော့ဘူးလို့ပြောတယ်ဒါပေမဲ့နိုဝင်ဘာ6ရက်နေ့ပြန်ဖို့ဆိုတာကတော့နည်းနည်းခက်ခဲတာပေါ့
ဝါရှင်တန် DC ကမြန်မာတန်ရုံးမှာမဲသွားပေးခဲ့တဲ့မေရီလန်းပြည်နယ်မှာနေထိုင်သူကိုတင်ထွန်းဦးကတော့မဲပြားမစုံလင်တဲ့ပြဿနာနဲ့ရင်ဆိုင်ခဲ့ရတယ်လို့ပြောပါတယ်
။လွှတ်တော်တွင်းရတဲ့မဲပြားသုံးခုရမယ်ဟာတစ်ခုပဲရတယ်ပေါ့နော်။အမျိုးသားလွှတ်တော်တွေပဲမဲပြားပါလာတယ်ကျွန်တော်ရဲ့အင်းစင်မျိုးနေရပေါ့နော်။တန်ရုံကတော့ရှင်းပြတာသူတို့ကော်မရှင်ရုံးကနေနိုင်ငံသားရေးဝန်ကြီးဌာနနေပြီးတော့တန်ရုံနေပြီးပို့တဲ့အထက်မှာကျွန်တော်တို့အတွက်မဲတွေပဲပါတယ်သူမျိုးနေရမပါဘူးပေါ့။ကော်မရှင်ရုံးကိုပမာကြီးကိုချက်ချင်းနဲ့သူအကြောင်းကြားတာပါတယ်ပေါ့နော်။သူတို့လည်းမသိသေးဘူး။ နိုဝင်ဘာ10ရက်ကဘုံပြည်ရောက်ပြန်လာခဲ့မယ်ဆိုလို့ရှိရင်တန်ယုံတန်မှုတွေကနေရောထပ်ခွင့်လာယူခဲ့လို့ရှိရင်သက်ဆိုင်ရာမဲဆန္ဒနယ်မှာမဲပြီးလို့ရတယ်ဆိုတဲ့ဝက်ဆိုင်မှာသူတို့အဲ့ဒီကြော်ညာချက်ကိုတင်ထားတယ်ကိုယ်နိုင်သွားပြီးဖို့ဆိုတာဒါမှပြင်နေတဲ့ကိစ္စပါနော
်နယူးယောက်မြို့ကမတ်ဝီဝီနိုင်ကတော့သူကိုယ်တိုင်မဲပြရမှာအဆင်ပြေခဲ့ပေမဲ့သူ့နဲ့တရက်တည်းမဲပေးသူတွေထဲမှာတော့မဲစီရင်တဲ့မိမိအမည်စီရင်ပါမလာတာမဲပြမစုံလင်တာတွေရှိတယ်လို့ရှင်းပြပါတယ
်အဲ့မှာမြန်မာလေးတစ်ယောက်ကိုတွေ့တယ်သူကမစ္စတန်နေအောင်လာပေးရတာတော့ဖုန်းတင်းတင်းပြီးပြီတင်းပြီးပြီမဲ့သူ့နာမည်ကအခုလာရဲ့အခါမှာရှာလို့မတွေ့ဘူးတရားမှုရနေရှင်းပြရတာတော့သူတို့ရဲ့စနောက်တမျိုးနေလုံးကမပါလာဘူးလို့တော့ပြောတယ်အဲ့လိုမျိုးလေဆိုပမာကြီးပြန်ပေးပါလို့ပြောရင်ဆိုတော့ပမာကြီးပြောလဲသူကဘယ်လိုမှမသွားနိုင်ဆိုတော့အဲ့မှာသူကမချေနပ်ဘူးမချေနပ်တော့အဲ့မှာသူ့ကိုတော့ထောက်ခံစာလေးပေးလိုက်တယ်နောက်တစ်ယောက်ကကျတော့မဲပေးခွင့်ရလိုက်တယ်မဲမဲပြတရားပဲပါလာတယ်အမျိုးသားလွတ်တော်လည်းအဲ့နမဲကပါမလာဘူးရဲ့ပါမလာတဲ့ခါကျတော့သူ့တက်ကရှုံးသွားတဲ့သဘောမျိုးဆိုတော့မချေနပ်ဘူ
းအမေရိကန်ပြည်ထောင်စုအတွင်းကြိုတင်မဲပေးခွင့်ရဖို့ပုံစံ15လျှောက်ထားသူဥယျာဉ်423ဦးရှိခဲ့တယ်လို့ Washington DC မြန်မာတန်ယုံကကြေညာခဲ့ပါတယ်တကယ်တမ်းမဲပေးချိန်မှာတော့ Washington DC မှာ132ဦး New York မှာ193ဦးနဲ့ Los Angeles မှာ85ဦးစုစုပေါင်း409ဦးသာမဲပေးခွင့်ရခဲ့ကြပါတယ်ခင်ဗျာ
VOA ကနေတနင်္လာနေ့မနက်ခင်းအစီအစဉ်လေးကို Washington DC ကတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုအရင်ဆုံးတော့ကိုသားညွန့်ဦးစီစဉ်တင်ဆက်ထားတဲ့ Democracy Forum ကိုနားဆင်ရမှာဖြစ်ပါတယ်။စစ်မှန်တဲ့ Democracy ဖော်ဆောင်မယ်ဆိုရင်လူမျိုးကြောင့်ဘာသာကြောင့်ဆိုပြီးခွဲခြားဖယ်ချင်တာမျိုးမလုပ်သင့်ဘူးလို့လူခွင့်ရင်းလှုပ်ရှားသူမတ်ဝေဝေနုကပြောလိုက်ပါတယ်။ Washington DC မြို့တော်ကိုမတ်ဝေဝေနုရောက်လာစဉ်မှာကိုသားညွန့်ဦးကမေးမြန်းထားတာပါ။မြန်မာ Democracy ရေးရာဆွေးနွေးခန်းအစီအစဉ်မှာနားဆင်နိုင်ပါတယ်။
ဟုတ်ကဲ့ view လာပြီးတော့ဒီတက်ဆုဖြည့်ချပေးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်
ကျွန်တော်အရင်ဆုံးဒီရွက်ောက်ပွဲနဲ့ပတ်သက်လို့ပါရွက်ောက်ပွဲမှာထူးခြားပြောမယ်ဆိုရင်အရင်ဆုံးဒီကိုစေလောင်းတင်တဲ့အခါမှာရွက်ောက်ပွဲကော်မရှင်ကနေပြီးတော့ပယ်ချလိုက်တယ်အယောက်ကျွန်တော်သိရတော့အခုဆိုရင်80ကျော်ပါတယ်85ဦးပယ်ချခံရပါတယ်ပယ်ချခံရတဲ့အချိန်မှာအများစုကလည်းကျွန်တော်လေ့လာမိတော့ဆိုရင်ဒီနိုင်ငံသားဖြစ်မှုဆိုတဲ့ကိစ္စနဲ့ပတ်သက်နေတယ်သူတို့မိဘနိုင်ငံသားမှာဖြစ်ဆိုတဲ့ကိစ္စပေါ့အဲ့ဒီအချိန်မှာအများစုကပြောမယ်ဆိုရင်မွတ်စလင်တွေများပါတယ်ကျွန်တော်ကြည်ရတော့လေဒီအခြေအနေဟာဘလောက်ထိရွေးကောက်ပွဲမှာတည်ရောက်မှုရှိလဲဒီလူတွေကတကယ်ပဲနိုင်ငံသားမဟုတ်တာလားနိုင်ငံသားစစ်စစ်ဖို့အတွက်အခက်အခဲရှိတာလ
ား ဆိုတဲ့အခါကျတော့ကျွန်တော်တို့ဟိုတချို့ကိစ္စတွေကပြောရတာနည်းနည်းလေးတော့ခက်တာပေါ့နော်ဒါပေမဲ့အခုနအပယ်ခံရတဲ့လူတွေကိုကြည့်မယ်ဆိုလို့ရှိရင်များသောအားဖြင့်မွတ်စလင်တွေဖြစ်နေတယ်အထူးသဖြင့်အခုရိုဟင်ဂျာတွေပေါ့ရခိုင်ပြည်ကလူတွေဖြစ်နေတယ်ဆိုတော့ဒါကတမင်တကာပဲလူမျိုးရေးပေါ်အခြေခံပြီးပယ်ချခံရတာလားဆိုတာတနည်းဖြစ်เสียဖြစ်လာပါတယ်။ဘာကြောင့်လဲဆိုတော့တော်တော်များများဟာ1990ရွေးကောက်ပွဲတွေထဲမှာပါဖူးတဲ့လူတွေအဲ့လိုပဲ2010ရွေးကောက်ပွဲမှာအမတ်လောင်းဖြစ်ရွေးချယ်ခံရတဲ့လူတွေအခုလောလောဆယ်အမတ်ဖြစ်နေတဲ့လူတွေလည်းပါတယ်ဆိုတော့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့စစ်စည်းကော်မရှင်ကပယ်ချတယ်ဆိုတာကနည်းနည်းတော့ယုတ်တိမရှိဘူးလို့ထင်ရတာပေါ့နော်ဒါကနောက်ကျောင်းပြန်တက်ရောက်တဲ့သဘောမျိုးဖြစ်နေတယ်တရားဥပဒေစိုးမိုးမှုအရာကြည့်မယ်ဆိုလို့ရှင်လဲဒါကိုက်ညှိမှုမရှိဘူးကျမတို့ဒီမိုကရေစီစံချိန်စံညွှန်းနဲ့ပြန်ပြီးတိုင်းတာမယ်ဆိုလို့ရှင်လဲလူနည်းစုတွေဒါမှမဟုတ်လူမျိုးရေးပေါ့လူမျိုးဘာသာပေါ့အခြေခံပြီးတော့ပယ်ချတာဟာရွေးကောက်ပွဲစီမင်းစည်းကမ်းအနေနဲ့လည်းမကိုက်ညှိသလိုဒီမိုကရေစီစံချိန်စံညွှန်းနဲ့လည်းမကိုက်ညှိပါဘူးအထူးသဖြင့်ဒီကျမတို့ credible ဖြစ်တဲ့အဲရွေးကောက်ပွဲပေါ့နော်အဲ့လိုပြောကြတယ်အစိုးရကိုနှိုက်ကအဲ့လိုဖြစ်အောင်လုပ်မယ်လို့ပြောနေကြတယ်ဆိုပေမဲ့တကယ်လို့သာဒီလူနည်းစုတွေကိုဖယ်ထုတ်မယ်ဒါမှမဟုတ်ရင်နိုင်ငံရေးရလူနည်းစုတွေလူမျိုးရေးဘာသာရေးပေါ်အခြေခံတဲ့လူနည်းစုတွေကိုဖယ်ထုတ်ပြီးတော့ရွေးကောက်ပွဲကိုကျင်းပမယ်ဆိုလို့ရှိရင်ဒါဟာလွတ်လပ်မြတ်တပြီးတော့ခုန credible ဖြစ်တဲ့ရွေးကောက်ပွဲတစ်ခုလို့ကျွန်တော်တို့ပြောလို့မရပါဘူးရှင
်ဟုတ်ကဲ့ခုနမဝင်ဘူးပြောသွားတဲ့အချိန်မှာခုနပယ်ခံတဲ့ကုစလင်လောင်းချို့ဟာ1990တို့ပြီးခဲ့2010ရွေးကောက်ပွဲမှာပါခဲ့တဲ့လူတွေအမတ်တောင်ဖြစ်မှုတဲ့လူတွေလို့ပြောပါရခင်ဗျာဒါပေမဲ့အခုအချိန်ဒီမှာသူတို့ပယ်ခံရတဲ့အပြင်တချို့နိုင်ငံရေးပါတီတွေမှာဆိုရင်ကျွန်တော်တို့ကြားလောက်ဒီမွတ်စလင်ပေါ့နော်ပုံစံလေးပြောမယ်မွတ်စလင်ကိုယ်စီလောင်းတွေထားဖို့အတွက်စိုးရွံနေဆိုတဲ့သတင်းတွေလည်းထွက်တာတွေ့ရပါတယ်အဲ့တော့ဒီအချိန်ဒီတစ်ခုလုံးကဒီမွတ်စလင်ကိုယ်စီလောင်းတွေကိစ္စဖြစ်လာတဲ့အချိန်ဒီတစ်ခုလုံးကအရင်တော့ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့တက်ရောက်မှုလို့ပြောနိုင်လားနောက်ဒီစိုးရွံမှုနဲ့ပတ်သက်လို့ရောမဝင်ဘူးဗာများဖြစ်ရှင်းလို့ပါလဲ
ဒါအခုကျွန်တော်တို့ရဲ့ဒီနိုင်ငံရေးပြောင်းလဲကာလကြီးပေါ့နော်2010အဲရွေးကောက်ပွဲပြီးတော့ကျွန်တော်တို့ဒီမိုကရေစီနိုင်ငံရေးစနစ်ကိုပြောင်းလဲရဆိုတဲ့ကာလမှာဖြစ်ပေါ်လာတဲ့နောက်ဆက်တွဲ အကြံဖက်မှုတွေအမုန်းတရားဟိုအမုန်းတရားမြင့်တက်လာမှုတွေပေါ့နော်အဲ့ဟာတွေရဲ့နောက်ဆက်တွဲလို့ကျမတို့ပြောလို့ရပေမဲ့လေတကယ်ပဲကျမတို့နိုင်ငံဟာဒီမိုကရေစီစနစ်ကိုသွားနေရဆိုလို့ရှိရင်ဒီလိုမျိုးပယောဂတွေဒီလိုအခက်ခဲတွေကိုခုနပရိပခတွေမုံတိမှုတွေစသဖြင့်အဲ့ဒီအပေါ်အခြေခံတဲ့အာဂါတတရားဘူအခြေခံတဲ့ဒီခွဲခြားမှုတွေနောက်ပြီးတော့ဖယ်ကျင်မှုတွေကိုလုပ်လို့မရပါဘူးတကယ်လို့ကျွန်တော်တို့တကယ်ပဲဒီမိုကရေစီစစ်မှန်တဲ့ဒီမိုကရေစီစနစ်ကိုသွားနေရဆိုလို့ရှိရင်အဲ့ဒီ process မှာနိုင်ငံထဲမှာရှိနေတဲ့လူတွေနိုင်ငံသားတွေအားလုံးဟာခုနပြောတဲ့ကျွန်တော်တို့ရဲ့ဒီမိုကရေစီရဲ့အသီးပွင့်ဒါမှမဟုတ်ရင်ဒီမိုကရေစီစနစ်ကိုသွားတဲ့အဲထဲမှာကျွန်တော်တို့ရှောက်လှမ်းတဲ့ထဲမှာအားလုံးခေါ်ဆောင်သွားရမှာဖြစ်ပါတယ်အုပ်စုတစုကိုဖယ်ကျင်ပြီးတော့ဒါမှမဟုတ်ရင်တချို့ကိုဖယ်ကျင်ပြီးတော့တချို့ကိုတော့နည်းနည်းလေးပေးမယ်တချို့ကိုတော့များများလေးပေးမယ်ဆိုတော့မူဝါဒနဲ့တောင်းမယ်ဆိုရင်ကျမတို့တေချာပါတယ်ဒါဟာကျမတို့စစ်မှန်တဲ့ဒီမိုကရေစီကိုလည်းမရောက်နိုင်သလိုကျမတို့ဟိုမျှတတဲ့ခုနရွေးကောက်ပွဲတစ်ခုလည်းဖြစ်မလာပါဘူးဒီဟာတမိုင်းအစဉ်ဆက်ကျမတို့ဆက်ပြီးဒီအကျင့်ပါသွားမယ်ဆိုရင်ပို့ပြီးတော့မှဒီဒီမိုကရေစီအတွက်အခက်ခဲရှိရတာစိန်ခေါ်မှုတရက်လို့ကျမမြင်ပါတယ
်နောက်ချက်ကဒီဘာသာရေးကိုတုံးချပြီးတော့ဒီမစ္စဆီယိုကြီးမှာတုံးတဲ့ကိစ္စပါတော်များများစိုးရိမ်နေကြပါတယ်ခုနဟိုကျွန်တော်တို့ဒီနိုင်ငံတကာကလေဒီကိစ္စနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းပြောလာတာရှိပါတယ်ခင်ဗျာအဲ့တော့ဒီလက်ရှိမဲဆွယ်စည်းရုံးမှုတွေမှာကခုနဘာသာရေးရလှုံ့ဆော်မှုတွေဘာသာရေးနဲ့ပတ်သက်လို့ခုနထောက်ပြပြောဆိုမှုတွေတွေ့ရပါလားဒါနဲ့ပတ်သက်လို့ဘယ်လိုမြင်လဲ
အော်မဲဆွယ်စည်းရုံးမှုတွေမှာကျမတို့အခုတွေ့ရတဲ့လောက်ကတော့ဟောဘာသာရေးပေါ်အခြေခံပြီးတော့လုံနေရဆိုတဲ့အထောက်အထားတွေအများကြီးတွေ့ရပါတယ်ပါတီတော်တော်များများအဲ့ပုံမှာအခြေခံတာကိုလည်းတွေ့ရတယ်အေးနောက်တစ်ခုကဒီ NLD ပေါ့နော် Opposition Party ကိုနှိုက်ကိုကသူတို့ကတော့ပြောတယ်ဒီသူတို့လွှတ်တော်မတ်တီထဲမှာမွတ်စလင်ကိုမထည့်ထားခြင်းအပေါ်မှာဒါသူတို့တမင်တကာလောက်တာမဟုတ်ပါဘူးလို့ပြောတယ်ဆိုပေမဲ့လေကျမတို့တန်ရရှိတာဘာလဲဆိုတော့ဒီဘာသာရေးလှုံ့ဆော်မှုတွေကြောင့်ဒါမထည့်တာလားသူတို့ဟိုတမင်တကာမထည့်တာလားဆိုတဲ့ဟာမျိုးတန်ရဖြစ်เสียဖြစ်လာတယ်ဆိုတော့သူတို့ဒီလိုပါတီကြီးပေါ့နော်ဒီမိုကရေစီပါတီကြီးကိုနှိုက်ကိုကဒီလိုစိုးရွနေရတယ်ဒီဘာသာရေးလှုံ့ဆော်မှုတွေကိုစိုးရွနေရတဲ့အနေအထားတစ်ခုမှာရှိနေပြီးတော့ဒါမဲ့ဒေါ်ဆန်းစုကြည်ကိုရိုင်းကတော့ဒါသူဘာသာရေးအပေါ်အခြေခံပြီးတော့ပဲဖြစ်ဖြစ် message စီယုံမှုမလုပ်ဘူးဒါပေမဲ့တခြားတစ်ဖက်မှာလည်းကျမတို့ဘာသာရေးပေါ်အခြေခံပြီးတော့စီယုံလှုံ့ဆော်မှုတွေအများကြီးအကောင်းကောင်းနဲ့လုပ်နေရမျိုးတွေလည်းကျမတို့တွေ့နေရပါတယ်ရှင်တွေ့ရ
ဒါပေမဲ့ကျွန်တော်သတိထားမလို့ရွေးကောက်ပွဲဥပဒေတွေမှာဒီဘာသာရေးကိုတုံးချဖို့ဆိုရယ်ကန့်သက်ချက်တွေရှိပါတယ်ခင်ဗျာအဲ့တော့ရွေးကောက်ပွဲကော်မရှင်ရဲ့ရည်တည်ချက်ကရောဒီပုံမှာအားရစရာရှိရလား
ရွေးကောက်ပွဲကော်မရှင်ကသူတစ်ခေါက်ပြောကပြောတာကတော့သူ့စီမှာတိုင်ကြားမှုရောက်မလာသေးဘူးသူဘာမှအရေးယူဆောင်ရွက်မှုလုပ်လို့မရဘူးဆိုတဲ့ဟာမျိုးဟိုပြောခဲ့တာမျိုးရှိရတယ်။ဒါပေမဲ့တေချာတာတော့ကျွန်တော်တို့အားလုံးသိရတဲ့ရွေးကောက်ပွဲကော်မရှင်ဟာလွတ်လပ်တဲ့ကော်မရှင်တစ်ခုမဟုတ်ဘူးပေါ့နော်။သူကသူ့စံချိန်စံညွှန်းနဲ့ဆိုလို့ရှိရင်နိုင်ငံတကာမှာဆိုလို့ရှိရင်လည်းလွတ်လပ်မြတ်တဲ့ရွေးကောက်ပွဲတစ်ခုမှာဒါရွေးကောက်ပွဲကော်မရှင်ဆိုတာ independent ဖြစ်ရတယ်ပေါ့လွတ်လပ်တဲ့ကော်မရှင်ဖြစ်ရတယ်အခုကကျွန်တော်တို့မလွတ်လပ်ဘူးဆိုတဲ့ဟာလည်းအထင်သာတွေ့နေရတယ်ဆိုတော့သူ့ရဲ့ role ကဘယ်လောက်ထိခိုင်မာမှုရှိမလဲဆိုတာတော့ပြောရတာခက်ပါတယ
်ခုနမတ်ဝင်းသူပြောသွားတဲ့အချိန်မှာနိုင်ငံရေးပါတီချို့ကဘာသာရေးကိုအကြောင်းပြပြီးတော့ခုနတခြားလူတွေကိုတက်ခိုက်တာတွေနောက်တစ်ခုစီယုံလှုံ့ဆော်တာတွေဒါမျိုးတွေရှိတယ်ဆိုတော့ဒီပုံမှာကရွေးကောက်ပွဲကော်မရှင်ရဲ့ကင်တွယ်မှုကဘယ်လိုရှိလဲဘယ်လိုသတိထားနေလဲ
လောလောဆယ်ထိတော့ကျွန်တော်တို့ဘာမှမတွေ့ရသေးပါဘူးဟု
တ်အဲ့တိုင်ကြားမှုမရှိလို့လား
တိုင်ကြမှုမရှိလို့လည်းဖြစ်နိုင်တယ်လို့ရှိတာကိုအဲဟိုသူတို့အနေနဲ့ action ယူနိုင်တဲ့အနေအထားမရှိတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်ကျွန်တော်တို့ကဘယ်လောက်ထိတိုင်ကြမှုရှိလဲဆိုတာမျိုးကိုတော့တိကျမသိပါဘူ
းနောက်ပယ်ချခံရတဲ့ကုစလေလောင်းနေကိစ္စနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ရဲ့ဖြေရှင်းချက်ကောင်ဘယ်လိုရှိလဲသူတို့ရဲ့ရည်တည်မှုကောကျင်းတဲ့အားရပွဲရှိလား
ပယ်ချခံရတယ်ဆိုတာကလည်းနာမမျှမတပယ်ချခံရမှုလို့ကျွန်မမြင်တယ်ဘာကြောင့်လဲဆိုတော့ဥပမာဆိုလို့ရှိရင်လူမျိုးဘာသာပေါ်အခြေခံပြီးတော့အခုနအထောက်ထားတွေတောင်းတာတို့ဆိုတော့ဟိုဗုဒ္ဓဘာသာမဟုတ်ရင်ဒီနိုင်ငံသားမဟုတ်ဘူးဆိုတဲ့ပုံစံမျိုးနဲ့လူမျိုးဘာသာပေါ်အခြေခံပြီးတော့ခုနအထောက်ထားတွေအထောက်ထားတွေတောင်းတာပေါ့ဥမာကျွန်မအဖေဆိုလို့ရှိရင်သူ့ရဲ့ဘိုးဘေးတွေပေါ့နော်အဘိုးတွေတည်းမကဘူးဘေးတွေကျမတို့ဘေးတွေဘေးပြီးတော့ဗာလဲမသိနောက်ထပ်တစ်ဆင့်ထိပါထောက်ထားပြခိုင်းနေမြန်မာပြည်မှာဘိုးဘေးဘီဘင်နေပါထောက်ထားတွေပြခိုင်းနေနိုင်ငံသားဖြစ်ကြောင်းဒီမှာနေထိုင်ကြောင်းထောက်ထားပြခိုင်းနေဒါပေမဲ့တခြားဗုဒ္ဓဘာသာကိုယ်စားလှယ်တယောက်ကိုကြတော့မပြခိုင်းဘူးဆိုတော့ဒါဘာသာရေးပေါ်အခြေခံပြီးတော့သူကတောင်းဆိုရဲဟာမျိုးပေါ့เนาะကျမတို့အဲ့ဒါကိုတွေ့ရတယ်နောက်ခါအဲ့လိုမျိုးပြခိုင်းတဲ့အခါမှာကျမအဖေဆိုလို့ရှင်ဒါ तू ပြနိုင်တယ်အဖိုးတွေမဟုတ်ဘေးဘီဘင်တွေပါဒီမှာမြေခွန်ပြေစာတို့ဘာလို့အဲ့လိုမျိုးဟိုရုံးတဲကဒီ နေရာမှာသူတို့ဟာအချက်ချာချနေဟိုဟိုအခြေဟိုရုံးမင်းအဲ့ဒီဒေတာမှာခုနကျွန်တော်တို့အဖေတွေရဲ့ရွာတွေမှာပေါ့ဟိုဘိုးဘေးစီစဉ်အဲစင်ဆက်ခရေကနေထိုင်ခဲ့ရဆိုရဲအထောက်အထားတွေအများကြီးပြနိုင်ရဲ့သားနဲ့သူတို့ကဒါဟာပယ်ချတာပဲသိရမလားပယ်ချတယ်နောက်တစ်ခုကကျွန်မခုနပြောခဲ့တယ်လို့မျိုးအရင်တုန်းကခုနeligible ဖြစ်တဲ့eligible
ဖြစ်တဲ့ကိုယ်စားလှယ်လောင်း
ဖြစ်တဲ့ကိုယ်စားလှယ်လောင်းတယောက်ဖြစ်ခဲ့ကိုယ်စားလှယ်တယောက်ဖြစ်ခဲ့ရ60တုန်းကအရွေးခံပြီးတော့ဒီ60ခုနှစ်ကဆိုလို့ရှိရင်ကျမတို့အဖေပြောပြတော့ပို့ပြီးတော့တောင်မှသူတို့ကဟိုစစ်စစ်တယ်ပေါ့နော်သူကမြို့နယ်အစင်ခရိုင်အစင်ပြီးတော့ပြည်နယ်အစင်အဲ့လိုအစင်စင်အခုထက်တောင်အစင်ပုံများတယ်အဲ့မှာသူကခုနလိုမျိုးဟိုနေဟိုကိုယ်စားလှယ်လောင်းအရေးချင်းနဲ့ပြေးသွားလို့ပဲကိုယ်စားလှယ်လောင်းဖြစ်ခဲ့ပြီးတော့အခုဒီနောက်ထပ်နှစ်ပေါင်း25နှစ်ကျော်တဲ့အခါကျတော့မှ तू ကမဖြစ်ဘူးဆိုတဲ့ဟာကတော်တော်လေးဟိုအံ့ဩစရာကောင်းတယ်လို့ကျမမြင်တယ်ပေါ့အထောက်ထားတွေလည်းအကုန်လုံးပြရတဲ့အတိုင်းကျမထင်တယ်သူတို့ကျမတို့ဖေအေခုနကျမလည်းသွားပြီးတော့တင်တဲ့ process မှာပါတယ်အဲကျမတို့သိရတဲ့လောက်ကသူတို့ကအဲ့စာရွက်တွေသူတို့ကကြည့်အောင်မကြည့်ဘူးဟိုဒီတိုင်းကိုချက်ချင်းဥမာ29ရက်နေ့ကိုနောက်ဆုံးတင်ခိုင်းပြီးတော့29ရက်နေ့နှစ်လက်တနာရီလောက်မှာသူတို့သွားတင်တယ်ဒါပေမဲ့6နာရီလောက်မှာစာရင်းထွက်လာတဲ့အခါမှာသူတို့နာမည်မပါဘူးဆိုတော့ဒါကြည့်အောင်မကြည့်ဘဲနဲ့ပယ်ချတဲ့သဘောမျိုးပေါ့ state မှာသွားတင်တော့လဲအဲ့တိုင်းပဲဒါဘိုးဘွားမိဘတွေကနိုင်ငံသားဖြစ်တယ်လို့ဟိုစပေါ့နော်နိုင်ငံသားဖြစ်တယ်ဆိုတာတန်ရနိုင်ငံသားမဖြစ်ဘူးဆိုတဲ့ဟာမျိုးပေါ့နော်နိုင်ငံသားဖြစ်တယ်ဆိုတာတန်ရဖြစ်เสียရှိရဲ့ပေါ့ဆိုတော့အဲ့လိုဟာမျိုးနဲ့ပယ်ချတယ်အဲ့လိုပဲဟိုအကြောင်းပြချက်ကလည်းအဲ့လိုပဲပေးရဲ့ဒါပေမဲ့လည်းကိုယ်စားလှယ်လောင်းရည်ချင်းမှာအခုနပြောသလိုကျမတို့ဒီနိုင်ငံတကာစံချိန်စံညွှန်းရဆိုလို့ရှိလို့ရှိရင်ဒါဟာဒီကိုယ်စားလှယ်လောင်းအနိုင်ငံသားဖြစ်ရင်ရပြီဒါတကယ်နာပေါ့နော်ဒါပေမဲ့သိကြပါရဲခုနပြောသလိုကျမဘိုးဘွားဥသိမ်းစိန်ပဲဖြစ်ဖြစ်ဥသိမ်းသမရကြီးပဲဖြစ်ဖြစ်သူ့ရဲ့ဘိုးဘွားတွေနိုင်ငံသားကပြတ်နိုင်လားလို့ကျမမပြတ်မေးခြင်းနဲ့ပေါ့ဘာကြောင့်လဲဆိုမြန်မာပြည်မှာနိုင်ငံသားကထုတ်ပေးတာ1952မှာစပြီးတော့ဒီမျိုးသားမှတ်ပုံတွေနေထုတ်ပေးခဲ့တာကိုဆိုတော့ဒါဟာမမျှတတဲ့ခုနတောင်းဆိုမှုတွေလိုအပ်ချက်တွေလူမျိုးဘာသာပေါ်အခြေခံပြီးတော့တောင်းပြီးတော့ခါကြတော့မှအခုလိုမျိုးပယ်ချရတယ်လို့ထင်တယ်ဒါပေမဲ့ UAC မှာသူတို့ထပ်ပြီးတော့အယူခံတာမျိုးတော့ကျမတို့တွေ့ရယ်အယူခံတရားဝင်အယူခံခွင့်မရှိဘူးသူက state မှာပြီးတယ်ဒါပေမဲ့ UAC ကနေပြီးတော့အထူးစုံစမ်းရေးကော်မရှင်ကိုဖွဲ့ပြီးတော့ပြန်စစ်ပြီးတော့တချို့သောပုံကိုယ်တွေကိုပြန်ချပေးတယ်လို့တော့သိရတယ်ဒါပေမဲ့ဒါဟာအနည်းစုလေးပဲပေါ့နော်
ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ခက်တူတူလေးဖြည့်ပြီးပါရခိုင်ပြည်နယ်အခြေအနေပါရခိုင်ပြည်နယ်မှာအခုလာမဲ့ရွက်ောက်ပွဲမှာမဲဆွဲစည်းရုံးမှုတွေပဲဖြစ်ဖြစ်မဲပေးတာပဲဖြစ်မြင်များတတဖြစ်မယ်လို့ယူဆပါရလားဘာလို့ဆိုတော့များသောအဖြစ်မဲမဲပေးရတဲ့လူကြီးရခိုင်မှာပိုများလာတယ်လို့သိရလို့ပါ
ဆိုတော့ကျမတို့လွတ်လပ်မြတ်တဲ့ရွက်ောက်ပွဲကျင်းပမယ်လို့ပြောတယ်ဒါပေမဲ့အခုနရခိုင်ပြည်မှာရှိရလူကြီးရဲ့သုံးချို့တချို့ကမဲပေးခွင့်မရဘူးဆိုလို့ရှိလို့ရှိရင်ဒါလွတ်လပ်မြတ်တဲ့ရွက်ောက်ပွဲဖြစ်တယ်လို့ပြောလို့ကိုမရပါဘူးပြောလို့မရဘူးလူတွေဟာခုနဟို IDP camps တွေပေါ့ဒုက္ခသည်စခန်းနေတဲ့ဟိုပို့ခံထားရတယ်။နောက်ပြီးတော့အဲ့ဟိုဒုက္ခသည်စခန်းကလူတွေကလည်းမဲပေးခွင့်မရဘူး။နောက်ခုန2010တုန်းကမဲပေးခွင့်ရခဲ့တဲ့ဒီအဖြူကက်ကင်ထားတဲ့လူတွေကလည်းအခုဒီ2015ရွေးကောက်ပွဲမှာမဲပေးခွင့်မရဘူးဆိုတဲ့အခါကျတော့ပြည်နယ်တစ်ခုလုံးရဲ့တုံးချိုးတချိုးသောလူဦးရေမဲပေးခွင့်မရဘူးဆိုတာဘလို့မှမျက်တာရဲ့ရွေးကောက်ပွဲဖြစ်လာနိုင်စရာမရှိဘူးအဲ့ဒီလူတို့ကိုကိုစားပြုတဲ့ကိုယ်စားလှယ်တွေလည်းအရွေးခံခွင့်မရဘူးဆိုတဲ့ဟာလည်းဒါဟာဘလို့မှမျက်တာရဲ့ရွေးကောက်ပွဲလို့ကျွန်တော်ပြောလို့မရပါဘူ
းဟုတ်ကဲ့မဝေနေကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါရှင်ကျေးဇူ
တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA ကအခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်အပါအဝင်မြန်မာရုံးမြင့်တင်ကြားအစီအစဉ်လေးကို VOA Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်ခင်ဗျာ။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညနဲ့လိုင်းဒိုမီတာ49 kHz 63433တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနိုင်ယူဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်
NLD မြို့သားဒီမိုစီအဖွဲ့ချုပ်ကိုစရယ်လောင်း3ယောက်နဲ့ပါတီဝင်4ယောက်စုစုပေါင်း9ယောက်ကိုတရုတ်မြန်မာနေဆက်နာကကံပန်ကြီးရွာမှာလက်နက်ကင်လူစုကဝိုင်းဝန်းအကြမ်းဖက်ရိုက်နှက်ပြီးပါသွားတဲ့မဲဆွယ်စီရင်ဆိုင်ရာ
ဒါကတော့ဦးစီသူအောင်မြင့်ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရမှာပါအဲ့ဒီနောက်မှာတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့မတ်အေးတနာကျော်ဒီစင်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ရှင်ဒီလိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြေတားတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထုံးစံအတိုင်းပဲသောရရှင်နဲ့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာတဲ့ထဲကတချို့ကိုဖော်ပြပေးကြပါမယ်ရွေးကောက်ပွဲနဲ့ဆိုင်တဲ့ ATN အသုံးအနှုန်းများဆိုပြီးတော့ခေါင်းစဉ်တက်ပြီးရေးလာတဲ့သောရရှင်တယောက်ကတော့ဒီအစီအစဉ်အတွက်15မိနစ်လောက်အချိန်ပို့ပေးစီခြင်းပါတယ်ဟုတ်ကဲ့ပါရှင်သောရရှင်ခိုင်ကြော့ရေးလာတာဖြစ်ပါတယ်ကျမတို့ဒီရွေးကောက်ပွဲနဲ့ဆိုင်တဲ့ ATN အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒီ6မိနစ်9မိနစ်လောက်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်နော်အင်္ဂလိပ်စာအစီအစဉ်အမြဲတမ်း6မိနစ်9မိနစ်ထုတ်လွှင့်ပေးနေတဲ့နေရာမှာဒီရွေးကောက်ပွဲနဲ့ဆိုင်တဲ့ ATM အသုံးအနှုန်းများဆိုပြီးတော့ကျမတို့ဒီအပိုင်း1နှစ်3လေးဇက်တိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ဒါကြောင့်မလို့တကယ်တမ်းပေါင်းလိုက်ရင်တော့15မိနစ်တောင်မကောက်ဘူးလို့ပြောရပါမယ်။ဒီသောရရှင်နေနဲ့ဒီအစီအစဉ်ကိုတခုတည်းပဲရေဒီယိုမှာနားဆင်လိုက်ရတာပဲဖြစ်စေဒါမှမဟုတ်လေရုပ်မြင်သံကြားအစီအစဉ်မှာကြည့်လိုက်ရတာပဲဖြစ်စေဒီကျန်တဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်ကြတယ်ဆိုတော့ကျမတို့ VOE ရဲ့ website အစမျက်နှာပေါ်မှာကျမတို့ဗီဒီယိုသင်ခန်းစာထုတ်လွှင့်ချက်ကိုရောနောက်ပြီးတော့ရေဒီယိုကနေပြီးတော့အသံနဲ့ထုတ်လွှင့်ချက်ကိုပါအပြည့်စုံတင်ထားပေးပါတယ်စာသားကိုလည်းကြည့်ရှုလို့ရပါတယ်နော်ကျမတို့ VOE မြန်မာပိုင်းရဲ့ website လိပ်စာကတော့ voenews.com/burmese ဖြစ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာဒီ EDM အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့ကြည့်ရှုလို့ရပါတယ်။အခုလိုမျိုးနားဆင်ပြီးတော့အားပေးနောက်ပြီးတော့တုံ့ပြန်စာရေးတဲ့အတွက်ကျေးဇူးတင်ပါတယ်။အကြံပြုချင်ပါတယ်ဆိုပြီးတော့ရေးလာတဲ့တောင်ပေါ်သားပေါ်ဦးဆိုတဲ့သောရရှင်ကတော့အစီအစဉ်သစ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးတော့အခုလိုတောင်းဆိုလာတာပါ
။ VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံးကျန်းမာပါစေလို့ဆုတောင်းလိုက်ပါတယ်။ကျွန်တော် VOA ကိုနားဆင်လာခဲ့တာနှစ်30ကျော်ပါပြီ။တခါမှစာမရေးဖြစ်ခဲ့ပါဘူး။ဒီတခါတော့ရေးလိုက်ပါပြီမြန်မာနိုင်ငံရဲ့အခြေအနေကို VOA ကပိုသိပါတယ် VOA ရဲ့အစီအစဉ်အားလုံးကိုသဘောကျပါတယ်တောင်းဆိုချင်တာကတော့ကျွန်တော်တို့နိုင်ငံသားတွေနဲ့အစဉ်ပြေမဲ့ဒီမိုကရေစီယဉ်ကျေးမှုအပြောအဆိုအနေထိုင်စိတ်နေစိတ်ထားအခြေခံကျင့်ဝတ်လေးတွေကိုအစီအစဉ်တစ်ခုအနေနဲ့ထုတ်လွှင့်ပေးစေချင်ပါတယ်လက်ရှိအခြေအနေအရတောင်းဆိုရတာပါ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးစိတ်ချမ်းသာကိုကျမ်းမာနဲ့ဘဝနဲ့ဆန္ဒတစ်ထပ်တည်းကျနိုင်ကြပါစေဗျာ
ဟုတ်ကဲ့ပါပေးတဲ့ဆုနဲ့ပြည့်ပါစေလို့အရင်ဦးဆုံးဆုတောင်းချင်ပါတယ်နော်ဂျေစုတင်တဲ့တောင်ပေါ်သားပေါ်ဦးပြောလာသလိုပဲအချိန်ရှိရင်တော့ဒီစီဇန်လေးတစ်ခုထုတ်လွှင့်ပေးဖို့ဌာနကအစဉ်စားမယ်ထင်ပါတယ်ရှင်ဒီမိုကရေစီနဲ့ပတ်သက်တာဆိုရင်တော့လောလောဆယ်ကျွန်မတို့ဒီတနင်္ဂနွေအပတ်စဉ်တိုင်းမှာမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်တစ်ခုကိုထုတ်လွှင့်ပေးနေပါတယ်နော်ဒီသောရရှင်ကိုလည်းနားဆင်အားပေးတဲ့အတွက်ဂျေစုတင်ပါတယ်လို့ပြောချင်ပါတယ်ရှင်ဒီရဲ့အစီ စီအစဉ်နဲ့ပတ်သက်ပြီးတော့တော်ရရှင်နဲ့အခုလိုမျိုးရေးလာကြသလိုမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစားတွေကိုလည်း VOE ကလက်ခံရရှိတာပါ။အဲ့ဒီထဲမှာဆိုရင်တော့ဒီတစ်ခေါက်တော်ရရှင် Apple Mail ဆိုတဲ့တော်ရရှင်ကပြောင်းလဲချိန်တက်ပါပြီဆိုပြီးတော့သူ့ရဲ့သဘောထားကိုအခုလိုဖွင့်ဟလာပါတယ်
။ပြောင်းလဲဖို့ဆိုတာအဓိကတော့ပြည်သူတွေတကယ်ပြောင်းလဲခြင်းစိတ်ကအရေးကြီးဆုံးပါ။နိုင်ငံတော်အုပ်ချုပ်မှုရန်တရားပြောင်းပြီးပြည်သူတွေတာဝန်သိပြီးတာဝန်ယူမှုတာဝန်ခံမှုအပေါ်ရိုးသားဖြောက်မတ်စွာအဂတိကင်းဖို့လိုပါတယ်။ဒါမှတိုင်းပြည်တိုးတက်လာမှာပါ
။ဒါကပြောင်းလဲချိန်တန်ပြီဆိုပြီးတော့သောရရှင်တယောက်ပြောလာတာပါ။ကျမတို့ VOE ကထုတ်လွှင့်ပေးတဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတော့မှတ်ချက်ရေးလာတဲ့သောရရှင်တယောက်ကတော့ရွေးကောက်ပွဲနဲ့တရားမျှတနိုင်ရေးဆိုတဲ့ကိစ္စရဲ့အပေါ်မှာသောရရှင်မတ်အေးအေးမိုးကအခုလိုမျိုးအကြံပြုလာပါတယ်။
2008ခြေကဥပဒေမဲပေတုံးကမဲဆန္ဒရှင်တပ်တွေကလက်မှတ်ဆိုတာရက်ွက်လူကြီးလို့ယူဆရတဲ့သူတွေကအိမ်နေမှာလိုက်ပြီးတော့ထုတ်ပေးခဲ့ပါတယ်။အိမ်အောင်စုစည်ရင်းဝင်တွေကအလုတ်ကင်ရှိတဲ့နေရာတွေကိုခီးထွက်နေတဲ့သူတွေရှိတော့ကျမတို့သူတို့ကပြောပါတယ်မိသားစုရဲ့ကိုစားကြိုတင်မဲပေးစီလို့ကြောင်းပြောခံရပါတယ်။ကျမကတော့နားလည်ပြီးတော့မကြောက်တတ်တဲ့သူဆိုတော့မဲဆိုတာကကိုပိုင်ဆန္ဒကိုပဲတာဝန်ယူပြီးတော့လျှော့ဝှက်ပေးရတာလို့ရင်းရင်းကျေးကျေးနဲ့ညင်းခဲ့ပါတယ်။အခုတခါလဲတပ်တွေကလက်မှတ်ဝေမယ်လို့ပြောနေပါတယ်မြန်မာတွေကအားလဲအနာတဲ့ကြောက်တဲ့နားမလဲတဲ့သူကများတာမို့လို့အဲ့ဒီအချက်ကလေးကိုပညာပေးပြီးတော့လှုံ့ဆော်ပေးပါလို့အကြံပြုလိုပါတယ်ရှင
်ဒါက VOA တင်ဆက်မှုတစ်ခုကိုနားဆင်ပြီးတော့ဒီသောရရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်နဲ့အကြံပြုလာတာဖြစ်ပါတယ်အခုလိုမျိုးစာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်မအေးမိုးကြီးခုတော့သောရရှင်တွေကိုနောက်တိုင်းတိလေးတစ်ပုတ်နဲ့ဖြောပြပေးကြပါတယ်ရှင်ဗြိတိန်နိုင်ငံကနာမည်ကျော်ဝါရင်အစိုးရကြီး Sir Cliff Richard ဟာပြီးခဲ့တဲ့ကြာသပတေးအောက်တိုဘာလ14ရက်နေ့ကပဲအသက်85နှစ်ပြည့်သွားခဲ့ပါတယ်။ဂီတသက်တမ်း50ရှိဖြစ်တဲ့ Cliff Richard ရဲ့တခြင်းတွေကိုအခုထိလူကြိုက်များတော့မှာပဲ။သူ့ရဲ့85နှစ်မြောက်မွေးနေ့အမှတ်တရဖြစ်နေဒီတစ်ပတ်တော့သူ့ရဲ့နာမည်ကျော်တေးရီတွေကတခြင်းတစ်ပုတ်နဲ့သောရရှင်တွေကိုဖြောပြပေးကြပါတယ်ရှင်။1986ခုနှစ်မှာထွက်ခဲ့တဲ့ I'm Nearly Famous တေးတပြားတွေက Devil Woman ဆိုတဲ့တခြင်းတွေရွေးချယ်ထားပါတယ်။UK နိုင်ငံမှာအကောင်းဆုံးတင်းနံပါတ်ကိုချိတ်ခဲ့တဲ့ဒီသချင်းဟာ Cliff Richard ရဲ့သချင်းတွေကနေ American အကောင်းဆုံးတေးသချင်းစင်းမှာနံပါတ်9အဖြစ်နဲ့အကောင်းဆုံးတင်းနံပါတ် 20 Top 20ရဲ့ဝင်တဲ့သချင်းဖြစ်ပါတယ်။ Billboard Hot အဖြစ်ဆုံးတင်းနံပါတ်100စင်းမှာလည်းနံပါတ်6ရပြီးတော့သူ့ရဲ့ Billboard နံပါတ်အမြင့်ဆုံးရောက်တဲ့သချင်းဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်40ဒီပါကသူ့ရဲ့အကောင်းဆုံးတေးတစ်ပုတ်ဖြစ်တဲ့ Devil Woman ဆိုတဲ့သချင်းကိုနားဆင်ခံစားကြည့်ပါအောင်ရှင်။
Saw the cat at my door. So I came into you, sweet lady, answering your mystical call. Crystal ball on the table, showing the future, the past. Same cat with them evil eyes, and I knew it was a spell she cast. She just a devil.
Devil Woman ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ။သောရရှင်နေမြစ်တာတေးလက်ဆောင်ပေးဖို့ရဲ့မြမတခြင်းလေးတစ်ပုဒ်ကိုတော့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်နော်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးကြပါလိမ့်ရှင်။ကိုဦးဆိုတဲ့သောရရှင်သူ့ရဲ့သဘောထားကိုမေကွန်းထုတ်လာတာကိုပြောပြပေးကြပါမယ်။
Facebook မှာကိုကိုထိန်ထိန်ချင်း၊ဖေ့စ်ဘွတ်မှာကိုကိုထိန်ထိန်ချင်း၊ဖေ့စ်ဘွတ်မှာကိုကိုထိန်ထိန်ချင်း၊ဖေ့စ်ဘွတ်မှာကိုကိုထိန်ထိန်ချင်း၊ဖေ့စ်ဘွတ်မှာကိုကိုထိန်ထိန်ချင်း၊ဖေ့စ်ဘွတ်မှာကိုကိုထိန်ထိန်ချင်း၊ဖေ့စ်ဘွတ်မှာကိုကိုထိန်ထိန်ချင်း၊ဖေ့စ်ဘွတ်မှာကိုကိုထိန်ထိန်ချင်း၊ဖေ့စ်ဘွတ်မှာကိုကိုထ
Facebook ကအဆိုပြုထားတဲ့ကျင့်ဝတ်တွေကိုလိုက်နာနိုင်ခြင်းကပဲအဓိကကြမယ်ထင်ပါတယ်။အဲ့ဒီမှာအခြေခံကြတဲ့အချက်ကဘယ်သူမှမထိန်ကြောင်းပဲကိုယ့်ကိုစဉ်းစားဆုံးဖြတ်ဆောင်ရွက်နိုင်ခြင်းမှာလက်တလုံးမှာတော့ဆိုင်မဆိုင်အတက်မပြောနိုင်မိမယ်တက်မတော်ကိုထိပါပြောဆိုတဲ့ Facebook ကအကောင့်ချို့ကိုထိမ့်သိမ့်လိုက်ပြီးဆိုတဲ့သတင်းတွေပေါ်ထွက်လာနေပါပြီ။လှန့်လုံးနေပဲလားအတက်မပြောနိုင်မိမယ်တကယ်တော့ပလူပြန်နေတဲ့ SIM ကတ်တွေနဲ့ Facebook ကိုထိန်းချုပ်နိုင်မှာမလား
။ကိုယ်ဆိုတဲ့တော့ရှင်မေကွန်းထုတ်လာတာပါ။ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်တော့ဒီအော်တိုဘာလ23ရက်နေ့ကပဲဒီတက်မတော်ကနေပြီးအသစ်ပြောင်းလိုက်တဲ့အစိမ်းလို့ရောင်ဝစ်ဆောင်တစ်ကိုဒေါက်ဆန်းစုကြည်ရဲ့အဝတ်အစားအယောင်နဲ့နှိုင်းရှင်ပြီးတော့လူမှုကွန်ရက် Facebook အစာမျက်နှာမှာတင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အေယာရီတိုင်းမှာဥပဒေမျိုးနယ်ကမချောဆန်နီထွန်းခေါ်ချက်သမီးကိုမဥပဒေမျိုးနယ်တရားရုံးမှာစစ်ဆေးခဲ့တာပါ။သူကိုအာမခံချက်မပေးဘဲနဲ့မဥပဒေရက်စခတ်မှာထိန်းသိမ်းထားတာလည်းဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အော်တိုဘာလ12ရက်နေ့မှာသူ့ကိုအမှုဖွင့်ခဲ့ကြတာဖြစ်ပါတယ်ရှင်။သူကဒီသူ့ရဲ့ကိုယ်ပိုင် Facebook အကောင့်ပေါ်မှာတက်မတော်ရဲ့အစိမ်းနှုတ်ရောင်စစ်ဝတ်ဆောင်တဲ့ကိုဒေါအောင်ဆန်းစုကြည်ရဲ့ဝေဆားရောင်နဲ့နှိုင်းရှင်တဲ့တပ်ပုံတင်ပြီးတော့ဝေဖန်တရော်ခဲ့တယ်လို့ဆွဆွဲခံရတာပါ။နောက်ထပ်ဒီလိုပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလှောင်ပြောင်တရော်တဲ့တပ်ပုံကို Facebook လူမှုရေးကွန်ရက်မှာတင်ခဲ့လို့လှိုင်မျိုးနယ်မှာနေထိုင်တဲ့ Patrick Guangeli ကိုလှိုင်ရဲစခန်းကအော်တိုဝါလာ14ရက်နေ့မှာပဲလာရောက်ပြီးတော့ဖမ်းဆီးသွားခဲ့တာပါသူ့ကိုဖမ်းတော့ဒါဒုတိယမြောက်ဖမ်းဆီးမှုဖြစ်ခဲ့ပါတယ်သူ့ကိုဖမ်းဆီးလိုက်တော့ဒီလိုမျိုးဒီသောရရှင်ပြောသလိုတက်မတော်ကိုထိပါပြောဆိုလို့ဆိုပြီးတော့ Facebook အကောင့်တချို့ကိုထိန်းသိမ်းလိုက်ပြီးဆိုတဲ့တင်ဒီ Facebook အကောင့်ကိုပဲထိန်းသိမ်းတာမဟုတ်ဘဲနဲ့ Facebook အကောင့်ပိုင်ရှင်တွေကိုလာပြီးတော့ဖမ်းယူတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒုတိယမြောက်ဖမ်းဆီးမှုလည်းဖြစ်ပါတယ်ဒီသောရရှင်ပြောထားသလိုလှန့်လုံးမဲလားအတက်မပြောနိုင်ပေမဲ့လေတကယ်ကိုဘလူပြန်နေတဲ့ SIM card တွေနဲ့ Facebook တွေကိုထိန်းချုပ်နိုင်မှာမလားဆိုတော့မေးခွန်းထုတ်လာလို့စဉ်းစားမိတာကတော့အဲ့လိုမျိုးသားနာမည်ရေးနဲ့အကောင့်ပိုင်ရှင်တွေကိုလိုက်ပြီးတော့ဖမ်းဆီးမယ်ဆိုရင်တော့နာမည်ဟွက်နဲ့အကောင့်တွေပေါ်လာတဲ့အခါမှာအဲ့ဒီကိစ္စကိုဘလို့ထိန်းသိမ်းလဲဆိုတာစိတ်ဝင်စားစရာကောင်းပါတယ်နော်အဲ့လိုမျိုးဖမ်းဆီးထိန်းသိမ်းမှုကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုလည်းတိုက်ရိုက်ချိုးဖောက်ရာရောက်နေတဲ့တရုတ်နိုင်ငံကဖြည့်ရက်တည်တယ်လဲသွားပြီးတော့ဆင်တူနေတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီမှရင်ရက်ချင်ပါတယ်ဒေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်ရှင်မတော်ပြည့်ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ခုတော့ဒေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်ရှင်။ Facebook မှာရေးလာတဲ့မောင်ဆာထွန်းဆိုတဲ့သောရရှင်က VOA ကိုတနေ့တစ်ချိန်ပုံမှန်နားထောင်ပါတယ်တဲ့။ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်အစီအစဉ်အရင်ကောက်ပါတယ်။ VOA ဝိုင်းတော်သားတွေနဲ့အတူနားထောင်ခြင်းလို့မျိုးကြီးရဲ့ရိုးရှင်းသောဘဝရဲ့ပျော်ရွှင်မှုဆိုတဲ့သတင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့ဒီသောရရှင် Facebook ကနေတောင်းဆိုလာပါတယ်။နောက်ထပ်သောရရှင်နေတေးတောင်းလာတဲ့အစမှာတော့အော်တိုဘောလော့16ရက်နေ့မှာကြာရောက်တဲ့88ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်အတွက်မွေးနေ့လက်ဆောင်ဖြစ်တဲ့သတင်းလေးတစ်ပုဒ်ထုတ်လွှင့်ပေးပါဆိုပြီးတော့မန္တလေးတက္ကသိုလ်ဓာတုဗေဒဌာနကဒေါက်တာခင်မျိုးမြင့်ကလေးတက္ကသိုလ်ဓာတုဗေဒဌာနကတော်တင်းတင်းလေးနဲ့ဒေါက်တာခိုင်ခိုင်ကျူတို့မွေးနေ့မြစ်တာတိလက်ဆောင်ပါပါတယ်ရှင်သူတို့ကဝိုင်းဝိုင်းရဲ့ဖြည့်သိမ်းလိုက်ဆိုတဲ့သတင်းလေးထုတ်လွှင့်ပေးပါလို့တောင်းလာလို့ဟုတ်ကဲ့ပါဒီကအမအများကိုပြောချင်ပါတယ်မွေးနေ့မှာဖြည့်သိမ်းလိုက်ဆိုတဲ့သတင်းကတမျိုးများဖြစ်နေမလားလို့ဒီပထမတောင်းထားတဲ့သောရရှင်တောင်းဆိုထားတဲ့သတင်းလေးပဲထုတ်လွှင့်ပေးချင်ပါတယ်ရှင်ဒေးတောင်းတဲ့အမတွေလည်းစိတ်မဆိုးလောက်ဘူးလို့ယူဆပါတယ်ရှင်ဒီတော့ဒီတစ်ပတ်မျိုးကြီးတည်ဆူထားတဲ့ရိုးရှင်သောဘဝရဲ့ပျော်ရွှင်မှုဆိုတဲ့သတင်းလေးထုတ်လွှင့်ပေးချင်ပါတယ်ဒီတောင်းတဲ့သောရရှင်တွေရောတိချစ်သောရရှင်အားလုံးရောဒီသတင်းလေးကိုနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။တကားတလေးမောတယောက်ထဲနေတနေ့ကုန်စုံကြီးစံကြီးလောက်ကြားတယ်။ငါလေးရှေ့ဆရာမင်းနဲ့ပြန်အားပြေးရခြင်းတည်း။အနေအောင်ကြီးမဟုတ်လည်းပဲရဲ့စင်လောက်တော့ငါရဲ့လက်ကန်တွေအကိုတဆွမ်းကလောက်အလီယောင်အနှွေးတပိကေဒီရှင်ငွေနဲ့ကိုပင်ပြတ်တော့မရှိလက်နေနိုင်မရတဲ့တလုံးအလိုအဆုံးကဘဝကိုအယူသားဆုံးနေဖို့အနာကြီးစက္ကန့်များက
မျိုးကြီးတည်ဆိုထားတဲ့ရိုးရှင်သောဘဝရဲ့ပျော်ရွှင်မှုဆိုတဲ့သတင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသတင်းတောင်းလာတွေကိုတင်းင်းတွင်နေကြပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ။ Go the sun the lovely out and we the brigade day
မအေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာခုဆက်လက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်မှာရွေးကောက်ပွဲအကြမ်းဖက်မှုကျူးလွန်သူတွေကိုဖော်ထုတ်ရေးယူပေးပါဆိုတဲ့အကြောင်းစင်နဲ့ဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
အခုရပိုင်းရွေးကောက်ပွဲနဲ့ပတ်သက်ပြီးထိတ်လန့်စရာကောင်းတဲ့သတင်းတပုတ်ထွက်ပေါ်လာပါတယ်။အဲဒါကတော့ကချင်ပြည်နယ်ချီဖွေမြို့နယ်ဧရိယာမှာမဲဆွေစီဝင်ရေးသွားနေတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစရဲလောင်း၃ယောက်နဲ့ပါတီဝင်၄ယောက်စုစုပေါင်း9ယောက်ကိုတရုတ်မြန်မာနေဆက်နာကဂန်ဖန်ကျေးရွာမှာလက်နက်ကင်လူတစုကဝိုင်းဝန်းအကြမ်းဖက်ရိုက်နှက်ပြီးပါသွားတဲ့မဲဆွေစီဝင်ရေးဆိုင်ရာပစ္စည်းကိရိယာအလုံးကိုဖျက်ဆီးပစ်လိုက်တယ်ဆိုတဲ့သတင်းပါ။သိမကြသေးရင်တော့ကလည်းကချင်ထူးထူးသာတစ်ပန်းဝါနယ်မြေကိုမဲဆွေစီယုံရေးသွားခဲ့တဲ့လော်ဝအမျိုးသားစီလုံးညူရေးပါတီနဲ့ NLD ပါတီဝင်တွေကိုအဲ့ဒီဒေသတွေလာပြီးမဲဆွေစီယုံမှုတွေမလုပ်ဖို့ချင်းချောက်ပြောဆိုမှုတွေရှိခဲ့ပါသေးတယ်။ဒါနဲ့ပတ်သက်ပြီးတရားဝင်စာထုတ်တားမြစ်ခဲ့တဲ့ဥစခုံတင်ရင်ကိုကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကခေါ်ယူတတိပေးခဲ့ပါသေးတယ်။ဒီကြားထဲမှာခုလိုအကြမ်းဖက်မှုဘာကြောင့်ဖြစ်ပွားခဲ့ရတာပါလဲ။ဘသူမှတာဝန်ရှိပါသလဲခုလိုရွေးကောက်ပွဲဆိုင်ရာအကြမ်းဖက်မှုတွေကိုဖြေရှင်းမပေးဘူးဆိုရင်နောက်ပါတွေဆက်ဖြစ်လာနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်တကယ်တော့ကချင်ထူးဒေတာတစ်နေမည်ဆိုတာတက်မတော်လက်အောက်ခံနေကြားဆောင်အမှတ်13391 13392 13393စတဲ့တရင်3ရင်းအခြေပြုထားတဲ့နေမည်ပါဒီတရင်3ခုဟာအရင်ကဥစခုံတင်ရင်တမှုအဖြစ်တာဝန်ယူခဲ့တဲ့ NDA ကချင်တပ်ဖွဲ့ကနေအသွင်ကူးပြောင်းထားတာပါအဲ့ဒီနယ်မြေတွေမှာတိုက်ပွဲတွေလည်းမဖြစ်တီတီငိမ့်ငိမ့်ရှိနေလို့ပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲကျင်းပမဲ့နယ်မြေအဖြစ်စည်းရင်းသွင်းထားတာဖြစ်ပါတယ်နယ်မြေတည်ငိမ့်နေမဲစင်းပြည့်စုံနိုင်တဲ့ရွေးကောက်ပွဲလဲလုပ်မယ်ဆိုရင်တော့တဘာဝကြကြဝင်ရောက်ရှင်ပြိုင်မဲ့ပါတီတွေအနေနဲ့မဲဆွယ်စည်းရုံးမှုတွေလုပ်ခွင့်ရရပါမယ်ဒါအပြင်မဲပေးတဲ့နေ့မှာလဲပါတီတီတီဟာမဲယုံတွေမှာကိုယ်စလဲထားခွင့်စောင့်ကြည့်ခွင့်ရရပါမယ်။ဒါပေမဲ့ထူးဆန်းတယ်လို့ပဲပြောရမလား။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမတ်လောင်းတွေကိုကချင်ပြည်နယ်ဝိုင်းမော်ချီဖွေနယ်ဆော့လော်မြို့နယ်တွေမှာမဲဆွဲစီယုံရေးတွေမလုပ်ဖို့ကချင်အထူးဒေသတစ်ခေါင်းဆောင်ဥစခုံတင်ရင်းကတရားဝင်လက်မှတ်ရေးထိုးစာထုတ်တားမြစ်ခဲ့ပါတယ်။တကယ်တော့ဒီလိုတားမြစ်ပိတ်ပင်မှုမျိုးဘယ်အဖွဲ့အစည်းဘယ်လူပုဂ္ဂိုလ်ကမှထုတ်ခွင့်ရှိတာမျိုးမဟုတ်ပါဘူးပိုပြီးဆိုတာကဥစခုံတင်ရင်းဟာလက်ရှိအဲ့ဒီနယ်မြေကအမျိုးသားလွှတ်တော်အမတ်ဖြစ်နေပြီးလာမယ့်ရွေးကောက်ပွဲအတွက်လည်းအဲ့ဒီနယ်မြေကနေပဲဝင်ရောက်ရှင်ပြရဲဦးမှာပါအလားတူသူ့ရဲ့သားတယောက်ဖြစ်တဲ့စခုံရင်းဆောင်ကလည်းပြည်နယ်အဆင့်အမတ်တယောက်ဖြစ်ပြီးနိုဝင်ဘာရွေးကောက်ပွဲမှာသူ့လိုပဲအဲ့ဒီဒေသကနေဝင်ရောက်ရှင်ပြိုင်ဖို့စည်ရင်းတင်ထားပါတယ်
ကချင်ပြည်နယ်ထူးထူးသာတစ်နယ်မြေကိုပြန်ကြည့်လိုက်ရင်ဦးစခုံတင်ရင်ရောသူ့ရဲ့သားဖြစ်သူပါနေကြာစောက်တက်ရင်သုံးရင်စလုံးမှာဘာတာဝန်မှမရှိပါဘူးဒါပေမဲ့လက်နက်ကင်ကပိုက်ဆောင်တပ်တီးတန့်ဖွဲ့ထားပြီးအရင်ခေတ်တုန်းကလိုပဲနယ်မြေအတွင်းစိုးမိုးအုပ်ချုပ်နေစေဖြစ်တာတွေ့ရပါတယ်အခုလိုလက်နက်ကင်တပ်ကိုချုပ်ကန့်ထားသူတွေအနေနဲ့သူတို့ဝင်ပြန်မဲ့မဲဆန္ဒနယ်မြေမှာပြည်ခံဖြိုးကလွဲပြီးအခြားပါတီတွေဝင်မလာနဲ့မဲဆွယ်စည်းရုံးတာတွေလာမလုံနဲ့မဲယုံတွေကိုလာမကြည့်ကြနဲ့ဆိုတာမျိုးကတော့လူစုကိုင်းတွေရဲ့လုပ်ပုံကိုင်မှုမျိုးနဲ့ဆင်တူပါတယ်တကယ်တော့အဲ့ဒီနေမီထဲမှာခုလိုအကြမ်းဖက်မှုတွေဖြစ်လာတာမျှော်လင့်မထားတဲ့ကိစ္စတော့မဟုတ်ပါဘူးအချောင်းကတော့ပြီးခဲ့တဲ့ရက်ပိုင်းမဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်ပြီးတရားဝင်လက်မှတ်ထိုးစာထုတ်တားမြစ်ခဲ့တဲ့ဥစခုံတရင်ကိုကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကခေါ်ယူသတိပေးတဲ့အချိန်တုန်းကဥစခုံတရင်အနေနဲ့နောက်အဲ့လိုတားမြစ်ပိတ်ပင်တာတွေမလုပ်တော့ပါဘူးဆိုတဲ့ဂရုစကားမျိုးတခွန်းတလီမှပေးမသွားလို့ပါပဲ အခုဖြစ်ရတဲ့ပတ်သက်ပြီးဘသူတွေကစေခိုင်းနေဆိုတာတိတိကျကျမပြောနိုင်ပေမဲ့လက်နဲ့ကန်ဆောင်ထားသူတွေကျူးလွန်တာဖြစ်တဲ့အတွက်ဦးစခုံတင်းရင်မှာပဲအဓိကတာဝန်ရှိပါတယ်အကြမ်းဖက်မှုကျူးလွန်ခံရတဲ့ NLD အမတ်တွေကတော့ဒီကြမ်းဖက်မှုကိုဦးစခုံတင်းရင်ရဲ့သားစခုံရင်းဆောင်ကစီမံကုတ်ကဲနေတယ်ဆိုတာကိုကြားသိရတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာဆွတ်ဆွဲပြောဆိုထားပြီးပါပြီ
ဘလို့ပဲဖြစ်ဖြစ်သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေအနေနဲ့အခုလိုအကြမ်းဖက်မှုကျူးလွန်သူတွေကိုထိထိရောက်ရောက်ဖော်ထုတ်အရေးယူဖို့လိုပါတယ်။အကြမ်းဖက်မှုကျူးလွန်သူတွေဟာလက်နက်ကင်အုပ်စုဖြစ်တဲ့အတွက်ရဲစခန်းလောက်ကနေကင်တွယ်လို့မရနိုင်ပါဘူး။တပ်မတော်ကတိုက်ရိုက်ကွပ်ကဲတဲ့နေချားဆောင်တက်ဆွဲထားရာနေမြေဖြစ်လို့တပ်မတော်ကပဲတာဝန်ယူကင်တွယ်ပေးရပါလိမ့်မယ်။လက်ရှိဖြစ်နေသလိုကော်မရှင်ကိုသွားတိုင်ရင်ရဲစခန်းကိုလွှဲချရဲစခန်းကိုသွားတိုင်ပြန်တော့လေကော်မရှင်ကိုလွှဲချလုံနေလို့တော့မရပါဘူးဒီလုံရဟာရွေးကောက်ပွဲကိုအလုံးအကြီးတန်အယုတ်ဆိုးစေတဲ့လုံရအဖြစ်ရှုမြင်ပြီးကောင်းကောင်းမွန်မွန်ကင်တွယ်ဖြေရှင်းပေးဖို့လိုပါတယ်နိုင်ငံတကာရွေးကောက်ပွဲဖြစ်စဉ်တွေကိုကြည့်ရင်တိုးတက်ဖွံ့ဖြိုးတဲ့နိုင်ငံတွေကရွေးကောက်ပွဲတွေဟာတည်ငြိမ်ပါတယ်ဆင်းရဲပြီးမဖွံ့ဖြိုးသေးတဲ့နိုင်ငံတွေဥပမာအာဖရိကတိုက်ကနိုင်ငံတွေမြမအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်ပါကစ္စတန်ကမ္ဘောဒီးယားဖိလစ်ပိုင်လိုနိုင်ငံမျိုးကရွေးကောက်ပွဲတွေမှာတော့အကြမ်းဖက်မှုတွေဖြစ်ပွားလေရှိပြီးလူတွေတေကျေဒဏ်ရာရတဲ့အထိဖြစ်လေရှိပါတယ်။အပြိုင်ဆိုင်ရှိတဲ့ရွေးကောက်ပွဲမျိုးဟာမြန်မာနိုင်ငံမှာအခုမှပြန်ပြီးစတင်ကစားပဲရှိပါသေးတယ်။ဒီလိုအခြေအနေမှာအကြမ်းဖက်မှုဆိုတာမျိုးအစဉ်အလာဖြစ်မသွားဖို့လိုပါတယ်။
အထူးသဖြင့်မြန်မာနိုင်ငံလိုနေကြာသောတပ်နဲ့လက်နက်ကိုင်ပြည်သူစစ်အဖွဲ့အစည်းထောင်ထဲချီရှိတဲ့နိုင်ငံတကာနိုင်ငံအဖို့အခုကချင်ဒေသကလိုအကြမ်းဖက်မှုအစဉ်လာပြန့်နှံ့သွားရင်ရုပ်ောက်ပွဲတွေတည်ငြိမ်ဖို့နဲ့တရားမျှတဖို့ဆိုတာဟာတွေးတော့မတွေးရစရာပါဒီအတွက်အစိုးရနဲ့တပ်မတော်ဟာအခု NLD အမတ်တွေနဲ့ပါတီဝင်တွေကိုအကြမ်းဖက်တိုက်ခိုက်ပစ္စည်းတွေကိုဖျက်ဆီးပစ်တဲ့လုပ်ရက်ကိုနမူနာစံပြအဖြစ်အမြန်ဆုံးဖော်ထုတ်ရေးယူပြီးရုပ်ောက်ပွဲပုံရိပ်ကောင်းအောင်ပြသသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဥစီသူအောင်မြင်ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးအင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုလည်းမိတ်ဆက်ပေးပါစေခင်ဗျာ
သောတာရှင်များရှင်ပြည်ပရောက်မြန်မာနိုင်ငံသားတွေရွေးကောက်ပွဲအတွက်ကြိုတင်မဲပေးခြင်းပေမဲ့မပေးနိုင်တဲ့ပြဿနာတွေကြုံနေကြရပါတယ်နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာရောအလားတူပြဿနာတွေပေါ်လာခဲ့ရင်ဘယ်လိုဖြေရှင်းကြမလဲဒီလိုဖြစ်မလာအောင်ဘယ်လိုပြင်ဆင်ထားရင်အကောင်းဆုံးဖြစ်မယ်လို့သောတာရှင်တွေယူဆကြပါတယ်လဲဆိုတာကိုအင်္ဂါနေ့တိုက်ရိုက်လေလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ပြီးပြန်လည်ခေါ်ဆိုရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားစီလိုပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အခုတခါကဘာတလွှားထူးထူးခြားခြားသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပြီးတဲ့နိုင်ငံကအိုရီဂါမီစကုခေါက်နည်းပညာသုံးပြီးလက်ဆက်စကားတစ်စင်းကိုတိဆောက်လိုက်ပါတယ်။လွန်ခဲ့နှစ်ပတ်လောက်ကဖွင့်လှစ်ခဲ့တဲ့တရုတ်နိုင်ငံကဖန်ကျိုးတရကတော့စတီးကွက်တစ်ခုကြောင့်အတ်သွားခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကြားရမှာပါ။ကိုသားညုံဦးနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတာဖြစ်ပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံမှာရှိတဲ့ဒူတာကားကူက LSSDIS လုံကားအစ်ပုံစံကိုလေဆာနဲ့ဖြတ်ထားတဲ့ကတ်ထူဆက်ကူ1900လောက်သုံးပြီးတော့လုပ်ပြလိုက်ပါတယ်။လက်စစ်မော်တာတက်ဆင်ထားပြီးမောင်းလို့ရတယ်လို့လည်းဆိုပါတယ်။ဒါဟာဂျပန်ယူရာအနုပညာလေယာဉ်တစ်မျိုးဖြစ်တဲ့ Origami စက်ကူခေါက်ပညာကိုအတူတူဖန်တီးထားတာဖြစ်ပါတယ်။တကယ့်ကားအစ်စ်တိုင်းပဲရွယ်စားရှိပြီးတော့အင်ဂျင်နီယာ၅ယောက်က3လကြာနိုင်ပေါင်း 2500 လောက်သုံးပြီးတော့တိဆောက်ခဲ့ရတာပါ။ကွန်ပျူတာအကူအညီယူတွက်ချက်ထားတဲ့ဒီဇိုင်းကိုဖန်တီးဖို့အတွက်အခက်အခဲဆုံးအပိုင်းကတော့တကယ့်ကားလိုမျိုးတကားတွေဖန်တီးရတာပဲဖြစ်တယ်လို့ဖန်တီးသူတူကပြောပါတယ်။ Origami စက်ကူခေါက်ပညာရှင်တူကတော့ဒီပညာဟာဂျူးလူပုံစံစက်ကူခေါက်တာကနေပြီးတော့ကားလေအိတ်ပုံစံတူပါခေါက်နိုင်တယ်လို့ပြောပါတယ်။ဒီကားဟာကွန်ပျူတာဒီဇိုင်းဖြစ်ပေမဲ့လူသားတွေစက်ကူခေါက်တယ်လို့ဖန်တီးထားတာဖြစ်တဲ့အတွက်အတိအကျမဖြစ်တဲ့နေရာတွေလည်းရှိပါတယ်။အနာဂတ်မှာဒီလိုမျိုးကားမျိုးတွေထွက်မလာနိုင်ပေမဲ့အတိတ်က Origami စက်ကူခေါက်ပညာနဲ့ဆက်စပ်ကြည့်လို့ရပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုရှိတဲ့ကမ်းမှာအကြီးဆုံးလို့ပြောရမယ့်ကာတွန်းစာအုပ်ပြပွဲကိုနယူးယောက်မြို့မှာအောက်တိုဘာလ6ရက်နေ့ကနေ9ရက်နေ့ထိကျင်းပခဲ့ပါတယ်။ဒီပွဲကိုတော့နယူးယောက်ကောမစ်ခွန်လို့နာမည်ပေးထားပြီးဒီပွဲမှာကာတွန်းစာအုပ်တွေသာမကကွန်ပျူတာဂိမ်းတွေနဲ့သိပ္ပံဆယ်လက်တာတွေကိုပါနှစ်သက်သူတွေတက်ရောက်ကြပါတယ်။ဒီပွဲကိုတက်ရောက်ကြသူတွေဟာကိုနှစ်သက်ရာကာတွန်းဆက်ကောင်ပုံစံတွေဝတ်ဆင်ပြီးတော့တက်ရောက်ကြတာပါ။လိန်နင်ဂျာ၊နင်းတို့လူသား၊ကပ္တိန်အမေရိကာဒီလိုမျိုးသူရဲကောင်းဆက်ကောင်တွေအပြင်ကိုပဲလူဆိုးဆက်ကောင်တွေဖြစ်တဲ့ဂျိုကာ၊ဒက်သ်ဗိတ်ဒါတို့လိုဆက်ကောင်ပုံစံတွေလည်းဝတ်ဆင်ကြပါတယ်။အခုလိုကိုနှစ်သက်တဲ့ဆက်ကောင်တွေပုံစံအတိုင်းဝတ်ဆင်တာဟာဂျပန်ရည်ကြီးမှုကကူးဆက်လာတာဖြစ်ပြီးအမေရိကန်မှာတော့အသက်အရွယ်မရွေးကြားမှမရွေးအခုလိုဖလူဆန်ဆန်တွေဝတ်ဆင်ကြပါတယ်။ပြီးခဲ့တဲ့2014ခုနှစ်မှာတက်ရောက်တဲ့သူတသိန်းခွဲကျော်ရှိခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုမှာအကြီးဆုံးကာတွန်းစာအုပ်နဲ့ခရီးယဉ်မှုပြပွဲဖြစ်ပါတယ်ရှင
်။တရုတ်နိုင်ငံမှာပထမဆုံးခါနဲ့ဆောက်ထားတဲ့ဇာတ်ကူခီးသွားတွေကိုစိတ်လုံရှားပွေနဲ့စိတ်နှလုံးထိတ်လန့်စရာတွေ့ကြုံတွေပေးနေပါတယ်။ပြီးခဲ့တဲ့နှစ်ပတ်လောက်ကဖွင့်လှစ်ခဲ့တဲ့ဒီဇာတ်ပေါ်မှာစတီးကွက်လွတ်ကျသွားပြီးတော့ဇာတ်ပေါ်မှာအဲ့ရပေါ်သွားခဲ့ပါတယ်။ဒါမှမဟုတ်လဲတာဝန်ရှိသူတွေကတော့ဒီဇာတ်ဟာစိတ်ချရပါတယ်လို့ပြောပါတယ်။နောက်ပြီးတော့အခုလက်တလောအားလိုက်ရဲ့ယာတီမှာတစ်နေ့ကိုလူသက်တောင်းလောက်ပဲဖြတ်တန်းရမယ်ဆိုပြီးတော့ကန့်သက်ချက်ထားလိုက်ရပါတယ်။မီတာ300ရှိတဲ့ဒီဇာတ်ဟာဟူနန်ပြည်နယ်မှာဆောက်လုပ်ထားတာဖြစ်ပြီးတော့အမြင့်မီတာ180မှာတည်ရှိပါတယ်။မီတာ300ရှိတဲ့ဒီကြိုးတရားဟာကမ္ဘာအရှိဆုံးဖန်တရားတစ်ခုလည်းဖြစ်ပါတယ်။တချို့ခီးသွားတွေကတော့မဖြတ်ရတဲ့အတွက်တရားကိုလာကြည့်အောင်ပဲကြည့်ကြတာပါ။ဒီတရားကိုဖန်အမာစားနှစ်ထပ်နဲ့ဆောက်လုပ်ထားပြီးတော့အထူးတက်လက်မှနီးပါးရှိတယ်လို့နိုင်ငံပိုင်သတင်းမီဒီယာတွေမှာထုတ်ပြန်ထားပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကျိုးတက်ဒူရီယာရှင်၄ယောက်နဲ့ဖွဲ့စည်းထားတဲ့String Quartet ရဲ့ဖျော်ဖြေပွဲကိုဟောင်ကောင်မှာစတင်မိတ်ဆက်တင်ပြခဲ့ပါတယ်။ဒူရီယာရှင်တွေကအသက်9နှစ်ကနေ17နှစ်အရွယ်ကလေးငယ်တွေနဲ့ဖွဲ့စည်းထားပြီးကမ္ဘာပေါ်မှာအသက်အငယ်ဆုံး String Quartet အပွဲလို့ဆိုရမှာပါ။ Cello တီးခတ်တဲ့ Justin Yu ဆိုတဲ့ကလေးဟာအသက်3နှစ်အရွယ်ကတည်းက Cello ပညာကိုစတင်သင်ကြားခဲ့တာဖြစ်ပြီးတော့အခုအချိန်မှာတော့အသက်9နှစ်ရှိပါပြီ။သူတို့ဟာအခုလိုအတန်နဲ့အတူလှုပ်ရှားတီးခတ်ရတာကိုပြသက်တယ်လို့ပြောကြပါတယ်ရှင်။
VOA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA ရဲ့ရွေးကောက်ပွဲအထူးအစီအစဉ်လေးကိုညနေဘက်6နာရီကနေ9နာရီထိနိုင်ဝက်တိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုကြံနေသေးတဲ့သတင်းချိန်တွဲမှာတော့သတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြီးညာပါမယ်ခင်ဗျာ
။အမေရိကန်အစိုးရအနေနဲ့နှစ်ဖက်ပူးတွဲဆောင်ရွက်ရမယ့်အစီအစဉ်လေးကိုစတင်မဲ့ Adoption Day နေ့ဖြစ်သတ်မှတ်ထားတဲ့နေ့မှာအီရန်နိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုဖယ်ရှားပစ်နိုင်မှုအတွက်စတင်စီစဉ်လှုပ်ဆောင်ဖို့အမေရိကန်သမ္မတဘရက်အိုဘားမားကတနင်္ဂနွေနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ်။ Adoption Day ဆိုတာကတော့ပြီးခဲ့တဲ့ဇူလိုင်လအတွင်းအီရန်နိုင်ငံရဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့သဘောတူညီမှုပေါ်လက်မှတ်ရေးထိုးခဲ့ကြတဲ့အဖွဲ့ဝင်နိုင်ငံတွေအားလုံးအနေနဲ့ပထမခြေလှမ်းစတင်အကောင့်ထဲဖော်ဖို့သတ်မှတ်တဲ့နေ့ဖြစ်ပါတယ်။ဥရောပသမဂ္ဂအနေနဲ့လည်းအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပိတ်ဆို့ရေးယူမှုတွေကိုစတင်ရုပ်သိမ်းဖို့အတွက်ရည်ရွယ်ချမှတ်တဲ့ဥပဒေကိုတနင်္ဂနွေနေ့မှာပြဋ္ဌာန်းလိုက်ပါတယ်။တနတ်နဲ့ဒါကန်ဆောင်ထားသူအာရဗ်တအူးကဣသရေးနိုင်ငံမှာရှိတဲ့ဘီယာရှိဘာဘတ်စကာဂိတ်ကြီးမှာတနင်္ဂနွေနေ့ကတိုက်ခိုက်ခဲ့တဲ့အတွက်ဣသရေးစစ်သားတအူးသေဆုံးပြီးတော့ဆယ်ဦးထက်မနည်းဒဏ်ရာတွေရရှိခဲ့ပါတယ်။တိုက်ခိုက်သူကတော့ရဲကပြစ်ခတ်တဲ့အခါမှာတည်ဆုံသွားခဲ့ရပါတယ်။အမေရိကန်ကဥဆောင်ပြီးတော့ပြီးခဲ့တဲ့သတင်းဘက်ကစီးရီးယားနိုင်ငံအတွင်းမှာပြစ်ထုတ်ခဲ့တဲ့ဒေဂျောင်းတိုက်ခိုက်မှုတွေအတွင်းအယ်ခိုက်ဒါအကြမ်းဖက်အဖွဲ့အစည်းနဲ့ဆက်ဆက်တဲ့စစ်သွေးကြောအဖွဲ့ရဲ့ထိတ်တန်းခေါင်းဆောင်တယောက်ကိုတုတ်တင်နိုင်ခဲ့တယ်လို့ပင်တာဂွန်စစ်ဌာနချုပ်ကအတည်ပြုပြောဆိုလိုက်ပါတယ်။ကြာသပတေးနေ့ကတိုက်ခိုက်မှုတွင်ဆော်ဒီနိုင်ငံသားဆနဖီအယ်နာဆာတည်ဆုံသွားခဲ့တယ်လို့ပင်တာဂွန်စစ်ဌာနချုပ်ကသတင်းကနေနေ့မှာပြောဆိုလိုက်ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုဦးစံမိုးဝေကကြီးညာပေးကြတာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့ Matt Engineer ဖြစ်ပြီး Engineer ကတော့ Aiden Uruku ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOE American အတန်မနက်ဖတ်မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ VOE ကိုနားဆင်အားပေးကြတဲ့တော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.